Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဧပြီလ22ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။IS အဖွဲ့ကိုချေမှုန်းရေးပင်လယ်ကွင်းနိုင်ငံတွေနဲ့အမေရိကန်အကြားတင်းကြီးတညွတ်တည်းရှိတယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။ဆီးရီးယားမှာပြီးဆိုခံထားရတဲ့ဒေသတွေထဲကနေလူပေါင်း900ကိုကုလသမဂ္ဂနဲ့အာရဗ်လာဂျန်ဒီအဖွဲ့တို့ကကယ်ထုတ်လိုက်ပါတယ်။ရုပ်သမ္မတရှီကျင့်ပင်ဟာဆက်ဖက်ခေါင်းဆောင်ယာရီကိုတိုက်ရိုက်ရယူလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညပိုင်းသတင်းစာမတွေထဲမှာတော့ဝါရင်သတင်းစာဆရာကြီးလက်ဖြင့်နှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်ခန္ဓာကိုရန်ကုန်နဲ့မန္တလေးမြို့တွေမှာစာပေနဲ့နိုင်ငံရေးနယ်ပယ်ကဦးဆောင်ကျင်းပခဲ့ကြပါတယ်။
ဆရာဦးတင်ဒီကနေ့ကလာမှာကြည့်နေမယ်ဆိုရတော့သူစိတ်ပြီးတော့သူအားရကျေနပ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။အဖြစ်ပြောင်းလဲရေးကလာရဲ့အစဆိုတော့အပြည့်စုံမှုမရှိတာအကျိုးကျအားနည်းချက်ရှိတာတော့
ဦးဝင်းတင်နဲ့အတူလက်တွဲအလုပ်လုပ်ခဲ့ဘူးတဲ့မုံရအောင်ရှင်ရဲ့ပြောပြချက်နဲ့အတူအပြည့်စုံနားဆင်နိုင်ပါတယ်။အရင်အစိုးရလက်ထက်ဖန်ဆီးထားတဲ့နိုင်ငံရေးဆိုင်ရာပုံမှန်တွေနဲ့ဆက်နွယ်ပြီးတရားရင်ဆိုင်နေရသူတွေထပ်မံလွတ်မြောက်လာတဲ့အချိန်နေအစိုးရတည်းရဲ့ရက်တရာစီမံကိန်းနဲ့တောက်ရည်ပြက်လက်နေတာကိုဘယ်လိုဖြေရှင်းဆောင်ရွက်ပေးမလဲဆိုတာနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစစ်ပွဲတွေကြောင့်စစ်ဘေးသင့်နေတဲ့ဒေသခံရာသားတွေအခက်အခဲတွေစတာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မတ်တင်ကီထိုက်တို့ကကြေညာပေးပါမယ်ရှင
်။ IS အစွန်ရောက်ဖွဲ့ကိုချိန်မုံရင်းနဲ့ပြိပခပြည့်နေတဲ့ရှီလီဗန်ဒေသတည်ငြိမ်ရေးကြိုးပမ်းမှုတွေမှာအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့နိုင်ငံတို့ကြားတင်းကြီးညို့ထက်ဆက်ရှိနေပါတယ်လို့သမ္မတဘရောက်အိုဘားမားကပြောလိုက်ပါတယ်။ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC အဖွဲ့ဝင်လို့ပေါ်ကံပြတ်တွေနဲ့ဒေသတွင်းမဟာမိတ်နိုင်ငံတွေပေါ်ရန်လူမှုတွေကိုတားဆီးဖို့နဲ့ရင်ဆိုင်သွားဖို့အမေရိကန်ပြည်ထောင်စုဟာအခိုင်အမာရှိနေတယ်ဆိုတာကိုဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာသမ္မတဥပမာကထပ်ပြောပါတယ်အားလုံးကိုချင်းချောက်နေတဲ့ ISIL အဖွဲ့ကိုချင်းမုံရေးကြိုးပမ်းမှုတွေမှာတင်ကြီးညွတ်တဲ့ဆက်ရှိနေပါတယ်လို့စစ်သွေးကြောအဖွဲ့ရဲ့နာမည်ဒူကောက်ကိုတုံးပြီးသမ္မတဥပမာကပြောသွားပါတယ်ဆီးရီးယား၊ယီမန်၊အီရတ်နဲ့လီဗျားနိုင်ငံတွေမှာနိုင်ငံရေးအခြေအနေဖြိုပြဲဖြစ်နေတာနဲ့တိုက်ပွဲတွေဖြစ်နေတာကိုအဓိကဦးတည်ချက်ထားပြီးသမ္မတဥပမာနဲ့ GCC အဖွဲ့ဝင်6နိုင်ငံတို့ဒီကနေ့ရီယတ်မြို့မှာတွေ့ဆုံဆွေးနွေးကြတာပါ IS နဲ့ Al-Qaeda အဖွဲ့တွေကိုအရှိန်မြင့်နေနေရင်းနီးလန်းတွေနဲ့ဒေသတွင်းမှာမတိမငြိမ်ဖြစ်စေတဲ့အီရန်ရဲ့လိုရက်တွေကိုရင်ဆိုင်ရင်းနှီးလန့်တွေကိုလည်းသူတို့ဆွေးနွေးကြပါတယ်။ဒေသတွင်းအခြေအနေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့ချင်းကပ်မှုတွေပေါ်အမေရိကန်နဲ့အာရဗ်မဟာမိတ်တွေအကြားတင်းမာမှုတွေရှိထားပါတယ်
။ဆီးရီးယားနိုင်ငံကပိတ်ဆို့ခံထားတဲ့ဒေသတွေကနေလူပေါင်း900ကိုကုလသမဂ္ဂနဲ့ဆီးရီးယားအာရဗ်လာဂျန်ဒီအဖွဲ့တို့ကကယ်ထုတ်လိုက်ပါတယ်။အခုကယ်ထုတ်လိုက်သူတွေထဲမှာမကျန်းမာသူတွေ၊ဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုတွေပါဝင်ပါတယ်။လေဗနန်နိုင်ငံနဲ့နယ်စပ်နာဆီးရီးယားအနောက်တောင်ပိုင်းကမဒါယာဇဘာဒါနီတို့အပြင်တူရကီနိုင်ငံနဲ့နယ်စပ်နာအီတလီပြည်နယ်အယ်ဖူယာကီဖရာယာဒေသတွေကနေအဲ့ဒီလူတွေကိုဗုဒ္ဓဟူးနေ့ကကဲထုတ်တာပါမဒါယာနဲ့ဇဘာဒါနီဒေသတွေကိုအစိုးရလူလာတဲ့တပ်ဖွဲ့တွေကပိတ်ဆို့ထားပြီးအယ်ဖူယာနဲ့ကီဖရာယာဒေသတွေကိုတော့သဘုံတပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်ဆီးရီးယားမှာတိုက်ခိုက်တာတွေရပ်ထားတာကြောင့်နိုင်ငံတော်ကပိတ်ဆို့ခံထားရတဲ့ဒေသတွေမှာနေထိုင်နေကြရတဲ့သိမ်းနဲ့ချီတဲ့ဆီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့တွေကပေးနိုင်ခဲ့ပါတယ်ဒါပေမဲ့အကူအညီတွေပေးတာကိုဆီးရီးယားအစိုးရကကန့်သတ်တာတွေလုပ်ပြီးအကူအညီပစ္စည်းတချို့ကိုခိုးယူခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုထားတာတွေရှိပါတယ်2011ခုနှစ်မတ်လမှာဆီးရီးယားပြည်ပခါစတင်ခဲ့ကြတဲ့ကဆိုရင်လူပေါင်း 4.8 သန်းနိုင်ငံကနေထွက်ပြေးခဲ့ကြရပြီးနိုင်ငံတွင်းမှာရှိနေစေလူပေါင်း 13.5 သန်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
။ IS သူကြောဖက်ကလေကြောင်းကတိုက်ခိုက်တာတွေကိုဆီးရီးယားမှာပါချက်တွင်လှုံ့ဆော်သွားဖို့ဒိမတ်နိုင်ငံကဆုံးဖြတ်တဲ့ပေါ်အမေရိကန်ကာဝေးဝန်ကြီး Ash Carter ကကြိုဆိုလိုက်ပါတယ်။ဒိမတ်နိုင်ငံဟာ IS အစွန်ရောက်အဖွဲ့ပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှပါဝင်ပေမဲ့လေအခုချိန်ထိကအီရတ်မှာပဲတိုက်ခိုက်နေတာပါဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့ဒိမတ်ပါလီမန်ကအင်ကာနီမှာမဲခွဲဆုံးဖြတ်ပြီးအတည်ပြုပေးခဲ့တာပါညွန်ပေါင်းအဖွဲ့ထဲမှာဒိမတ်နိုင်ငံရဲ့ပါဝင်မှုတွေတဲ့ F-16 တိုက်လေယာဉ်80နဲ့စစ်ဖက်ဝင်တဲ့အယောက်400ပါဝင်ဖြစ်ပြီးအဲ့ဒီအထက်က60လောက်ဟာအထူးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်ဒိမတ်ရဲ့အခုဆုံးဖြတ်ချက်ဟာ IS အဖွဲ့ကိုနှိမ့်နှေးတိုက်ပွဲအချိန်ဟုန်ကောင်းလာနေတာကိုပြတာဖြစ်တယ်လို့စစ်ရေးရာ PR တိုးပေးသွားမယ်လို့ဝန်ကြီးကာတာကပြောပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုအမြင့်ဖြုတ်ချေမှုန်းဖို့အတွက်အခြေအနေအကြောင်းအချက်တွေအားလုံးညှိညွတ်နေပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီးယွန်းရာဗီးစ်လူဒရိန်းကခြားသာပြည်နေမှာပြောဆိုပါရတယ်။ France Info Radio မှာကာကွယ်ရေးဝန်ကြီးကတတိထားရမယ့်အချက်တွေကိုပြောဆိုခဲ့ပေမဲ့ပထမဆုံးအချက်အဖြစ်အကောင်းမြင်မျှော်လင့်ထားတယ်လို့ပြောဆိုသွားပါတယ်ပြည်ထောင်နိုင်ငံပါဝင်တဲ့ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအီရတ်နဲ့ဆီးရီးယားနှစ်နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲဒေသခံတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကလည်း IS အစွန်ရောက်အဖွဲ့ကိုမြေပြင်ကနေတိုက်ခိုက်နေတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့အနေနဲ့2014ခုနှစ်ဇွန်လကစလို့သူတို့ထိန်းချုပ်ရာနယ်မြေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလက်လွတ်ခဲ့ရပြီးဖြစ်တယ်လို့လည်းပြင်သစ်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ညွန်ပေါင်းတပ်ဖွဲ့ရဲ့ရည်မှန်းချက်ကစစ်သွေးကြွတွေကိုအီရတ်နိုင်ငံမြောက်ပိုင်းမိုလ်ဆူးမြို့နဲ့စစ်သွေးကြွတွေရဲ့အုတ်ချုပ်ရည်မြို့တော်ဆီးရီးယားနိုင်ငံရက်ကာမြို့တို့ကနေဒီနှစ်ကုန်ပိုင်းမှာတိုက်ထုတ်နိုင်မှုဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิรตซ์11965ไลโดมีตา32กิโลเฮิรตซ์9325ไลโดมีตา57กิโลเฮิรตซ์9885เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลแลมีตา190กิโลเฮิรตซ์1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင်
ဒီဝီကနေကြာတာပရိညာဘက်တွေကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်တရုတ်သမ္မတရှီကျင်းပင်ဟာပူတွဲဆစ်စင်ရေကိုကဲမှုဌာနရဲ့ဦးစီးချုပ်ဆိုတဲ့ယာရုအစ်စ်နဲ့တူတရုတ်စစ်တပ်ရဲ့ဦးစီးချုပ်နေရာကိုပို့ပြီးတော့တိုက်ရိုက်ကြတဲ့နီလန်နဲ့ရယူလိုက်ပါတယ်။သမ္မတရှီရဲ့ယာရုအစ်စ်ကိုဗိုလ်ဒူးနဲ့ဂျာတာပရီနေတွေကထွက်လာတဲ့သတင်းတွေမှာဖော်ပြထားတာပါ။အဲ့ဒီသတင်းတွေထဲမှာသမ္မတရှီကဆစ်စင်ရေကိုကဲမှုဌာနရဲ့လက်မောင်းစိတ်ပါတဲ့တိုက်ပွဲဝင်စစ်ဝတ်စုံကိုဝစ်ဆင်ထားတာပထမဆုံးချိန်တွေ့ကြရပါတယ်။သမ္မတရှီဟာလက်ရှိမှာကိုပဲကမ္ဘာပေါ်မှာအကြီးဆုံးအမြဲတမ်းစစ်တပ်ဖြစ်တဲ့တပ်ဖွဲ့ဝင် 2.3 သန်းပါတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ကိုကြီးကြပ်ရတဲ့ဘ ਹੁ စစ်ကော်မရှင်ရဲ့ဥက္ကဋ္ဌနေရာကိုယူထားပြီးသားပါသူဟာအာဏာရကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တယ်လို့မကြသေးခင်ကမှအသိဖွဲ့စည်းတဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ
်မြောက်ကိုရီးယားအစိုးရပြောင်းလဲလာဖို့ကုလသမဂ္ဂကနှစ်နှစ်ကြာအပြင်းအထန်ကြိုးပမ်းနေကြမှာပဲမြောက်ကိုရီးယားမှာလူခွေရေးချိုးဖောက်တာတွေကြဲကြဲပြန့်ပြန့်နဲ့ရွေကျက်ရှိရှိအစည်းအဝေးတကြဆက်ဖြစ်နေတော့မယ်လို့ကိုရီးယားလူခွေရေးအဖွဲ့တစ်ဖွဲ့ရဲ့အစည်းအခမ်းအသစ်တစ်ခုမှဖော်ပြလိုက်ပါတယ်မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာအချက်လက်ဌာန NKDB ကဒီသတင်းပတ်အတွင်းထုတ်ပြန်တဲ့အစီရင်ခံစာကိုမြောက်ကိုရီးယားကနေထွက်ပြေးပြီးအခုအခါတောင်ကိုရီးယားမှာနေထိုင်သူထောင်ပေါင်းများစွာကိုတွေ့ဆုံမေးမြန်းချက်တွေပေါ်မှာအခြေခံပြီးပြုစုထားတာဖြစ်ပါတယ်။အစီရင်ခံစာထဲမှာပါတဲ့မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုဖြစ်ရပေါင်း9သိန်းကျော်ကိုအတီးမပြုတ်နိုင်သလိုအလွန်အကျွံဖော်ပြထားတာတွေလည်းရှိနိုင်ပါတယ်။ကိုယ်တိုင်ကြုံတွေ့ခဲ့ရတာတွေဓာတ်ရိုက်သိမြင်ခဲ့တာတွေအပြင်တခြားလူတွေစီကနေသူတို့ကြားဘူးခဲ့တာတွေလည်းအစီအခံစာမှာပါဝင်နေပါတယ
်ဂျပန်နိုင်ငံ Mitsubishi ကားကုမ္ပဏီကစီစားသက်သာတာကိုပြတဲ့အချက်လက်တွေကိုကားစီးရေ6သိန်း2000ကျော်မှာလိမ့်လည်ထည့်သွင်းထားတယ်လို့ဝန်ခံပြီးတဲ့နောက်ဂျပန်စုံစမ်းစစ်ဆေးအရာရှိတွေကနာဂိုယာမှာရှိတဲ့ Mitsubishi Motor ကားဆိုင်ကိုဒီကနေ့သွားပြီးစစ်ဆေးပါတယ်ချိုးဝင်ချက်တွေဘယ်လောက်ရှိတယ်လဲဆိုတာအများဆုံးစစ်ဆေးပြီးအခြေအနေကိုတင်းတင်းကြပ်ကြပ်ကင်တွယ်သွားဖို့အစိုးရအနေနဲ့လှူလာကြောင်းဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟိဒေဆုဂါကပြောပါတယ်ကားရဲ့ဆွမ်းဆောင်ရည်စစ်ဆေးခြင်းနဲ့ပြုလုပ်တာမှာ10ရာခိုင်နှုန်းစီစားသက်သာတယ်ဆိုပြီးအထင်မြင်ရလအောင်လင်းလင်းပြုလုပ်တဲ့အတွက်နာမည်ဖော်ပြမထားတဲ့ဝန်ထမ်းတူမှတာဝန်ရှိတယ်လို့ Mitsubishi ကပြောပါတယ်။ဂျပန်နိုင်ငံမှာမီနီကားလို့ခေါ်တဲ့ဒီကားတွေဟာစီစားသက်သာတာကြောင့်ဂျပန်နိုင်ငံထဲမှာလူကြိုက်များပါတယ
်။ဒီကနေ့ဟာဖြင့်ဗြိတိန်နိုင်ငံဒုတိယမြောက် Elizabeth ဘီမာကြီးရဲ့သက်တော်90နှစ်ပြည့်မွေးနေ့ဖြစ်ပါတယ်။ဘီမာကြီးအတွက်အမှတ်တရမွေးနေ့ကိတ်မုံကိုဖုတ်ပေးသူကတော့ Great British Bake Off ဆိုတဲ့ဗြိတိန်နိုင်ငံမှာလူကြိုက်များတဲ့ရုပ်တံလွှင့်မုန်းဖုတ်ပြိုင်ပွဲအစီအစဉ်မှာမကြသေးခင်ကအနိုင်ရထားသူနာဒီယာဟူစိန်မထော့ဘတ်ခရမ်တစ်တီးယူတွေနဲ့အတူလိမ္မော်အမှုန့်လေးတွေဖြူထားတဲ့ရွှေရောင်နဲ့ခရမ်းရောင်ကိတ်မုံကိုဘီမာကြီးရဲ့သက်တော်90ပြည့်မွေးနေ့အတွက်ဟူစိန်ကလုပ်ပေးပါတယ်ဗြိတိန်နိုင်ငံမင်းဆက်တွေထဲမှာအသက်အကြီးဆုံးနဲ့နန်းသက်အရှိဆုံးအဲလစ်ဘက်ဘီမာကြီးဟာသူ့ရဲ့မွေးနေ့မှာဝန်ဆောင်နန်းတော်ကိုလာပြီးဆုတောင်းပေးကြသူတွေကိုနှုတ်ဆက်စကားပြောပါတယ်။ရာဘောများစွာသောလူတွေဟာကိတ်မုံတွေ၊မွေးနေ့ဆုတောင်းကပ်ပြားတွေ၊ဘောလုံးတွေ၊ယူနီယံချက်အလံတွေကိုကင်ပေးဘီမာကြီးနဲ့မတွေ့ရခင်နိုင်ပေါင်းတော်ကြာကြာကလေးကဆုဝေးဆောင်ဆိုင်နေခဲ့ကြတာပါ။ကိတ်မုံဖုတ်ပေးတဲ့နာဒီယာဟူစိန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘွားဗြိတိန်နိုင်ငံသူဖြစ်ပါတယ်။
လာမယ့်အောက်တိုဘာလမှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲတော်ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့ကိုအိုလံပစ်မီးရှူတိုင်းစပြီးတော့ထွက်ခွာသွားပါပြီ။အိုလံပစ်အားကစားပွဲတွေစတင်ကျင်းပခဲ့တဲ့ဂရိနိုင်ငံအိုလံပီယာရှေးဟောင်းအရပ်မှာဒီကနေ့ကြာကြာတနာတခဏတနာကျင်းပတဲ့အခမ်းအနားတစ်ခုတွင်အိုလံပစ်မီးရှူတိုင်းကိုမီးထွန်းညှိလိုက်ကြတာပါ။အဲဒီအိုလံပစ်မီးရှူတိုင်းကိုလူပေါင်း450လောက်ကဂရိနိုင်ငံတောင်အမှ6ရက်ကြာလက်ဆင့်ကန်တည်ဆောင်ကြမှာပါ။အဲဒီလူတွေတဲ့ ဂရိနိုင်ငံမှာနိုင်ငံရေးခွလုံခွင့်ရထားတဲ့ဆီးရီးယားဒုက္ခသည်တဦးလည်းပါဝင်ပါတယ်။မေလ3ရက်နေ့မှာအိုလံပစ်မီးရှူတိုင်ဟာဘရာဇီးနိုင်ငံကိုရောက်ပြီးတဲ့နောက်ဘရာဇီးနိုင်ငံတွင်းမှာဆက်ပြီးတော့လက်ဆင့်ကမ်းတည်ဆောင်ကြမှာဖြစ်ပါတယ်။မီးရှူတိုင်တည်ဆောင်သူလူပေါင်း 12,000 ကဘရာဇီးနိုင်ငံတွင်မြို့ကြီး82မြို့နဲ့မြို့နယ်ပေါင်း900ကိုဖျက်ပြီးမီးရှူတိုင်ကိုတည်ဆောင်ကြပါလိမ့်မယ်။ဩဂုတ်လ5ရက်နေ့မှာတော့အိုလံပစ်အားကစားပွဲတော်ဖွံ့ဖွဲတင်ပါမယ်။မာရာကာနာအားကစားယူနယ်ကမီးရှူတိုင်ထားမဲ့နေရာစီကိုနောက်ဆုံးတည်ဆောင်တဲ့လူကတည်ဆောင်သွားမှာပါ2016ခုနှစ်နွေရာသီအိုလံပစ်အားကစားပွဲတော်ဟာတောင်အမေရိကတိုက်နိုင်ငံတစ်ခုမှာပထမဆုံးကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲတော်ဖြစ်ပါတယ်။အမေရိကန်ဒေါ်လာ20ရံပေါ်မှာလက်ရှိပုံနှိပ်ပါရှိနေတဲ့သမ္မတဟောင်းအန်ဒရူးဂျက်ဆန်အစားအမေရိကန်ပြည်တော်စုမှာရာပေါင်းများစွာသောကျွန်တွေလွတ်မြောက်ရေးဦးဆောင်ခဲ့တဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသူဟဲရီယက်ထပ်မန်ရဲ့ပုံနဲ့ရိုက်နှိပ်ထုတ်ယူတော့မှာဖြစ်ပါတယ်။ထပ်မန်ဟာအမေရိကန်ငွေစက္ကူပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအမေရိကန်နယ်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသူဖြစ်လာသလိုနှစ်ပေါင်းတရာကျော်အတွင်းငွေစက္ကူတစ်ခုအပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအမျိုးသမီးလည်းဖြစ်လာတော့မှာပါလူဖြူသမရာဟောင်းတဦးရဲ့ပုံအစားလူမဲအမျိုးသမီးတဦးရဲ့ပုံနဲ့ငွေစက္ကူမှာအစွားထိုးပုံနှိပ်ထုတ်ဝေမဲ့ပေါ်သဘောတူတဲ့လူတွေရှိသလိုဘဝင်မကျသူတွေလည်းရှိပါတယ်ဒေါ်လာ20ရံငွေစက္ကူတစ်ကိုထပ်မန်းရဲ့ပုံနဲ့ပုံနှိပ်ထုတ်ဝေမဲ့ကိစ္စကိုတော့ဗန်ဒါရေးဝန်ကြီးဂျက်ကလူးကဗိုလ်ထုနေမှာကြေညာခဲ့ပြီးဘယ်တော့စဖြတ်မယ်ဆိုတာကိုတော့သူကအတိအကျပြောမသွားပါဘူးလက်ရှိဒေါ်လာ20ရံငွေစက္ကူတွေပေါ်မှာပုံနှိပ်ပါရှိတဲ့သမရဟောင်းအန်ဒရူးဂျက်ဆန်လက်ထက် 1830 ပြည့်နှစ် Indian Removal ဥပဒေကိုပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဥပဒေအရမျက်ရည်လမ်းကြောင်းလို့ဆိုရမယ် The Trail of Tears လို့သိကြတဲ့ဖြစ်ရပ်စတင်ခဲ့ပြီးမူရင်းဒေသခံအမေရိကန်နိုင်ငံသားတွေအတင်းအကျပ်ရွှေ့ပြောင်းခံခဲ့ကြပြီးတော့လူထောင်ပေါင်းများစွာသေဆုံးခဲ့ရပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာအရင်ဆုံးဟန်တာဝရီဥဝင်းတင်ရဲ့ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောင်ပွဲအခမ်းအနားကိုကြည့်ကြရအောင်ပါ။ဝါရက်နိုင်ငံရေးသမားသတင်းစာဆရာကြီးဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောင်ပွဲဂုဏ်ပြုအခမ်းအနားတွေကိုရန်ကုန်မန္တလေးနဲ့မြန်မာနိုင်ငံရဲ့မြို့တချို့မှာနိုင်ငံရေးလှုပ်ရှားသူတွေ၊စာရေးဆရာ၊ကဗျာဆရာတွေဦးဆောင်ကျင်းပခဲ့ကြပါတယ်။ဥဝင်းတင်ဟာ NLD ပါတီကိုဦးဆောင်တည်ထောင်ခဲ့သူတွေအနက်တဦးအပါဝင်ဖြစ်သလိုအခုလိုနိုင်ငံရေးအခြေအနေအထူးသဖြင့်ဒီ NLD ပါတီအာဏာရချိန်မှာပိုးပြီးတော့အမှတ်ရဂုဏ်ပြုနေကြတာကိုလည်းတွေ့ရပါတယ်။အကြောင်းစုံလင်ကိုဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘာဝတိအဖွဲ့ဝင်ဝါရင့်သတင်းစာဆရာကြီးဟန်တာဝရီဥဝင်းတင်ကွယ်လွန်တာဒီကနေ့ April 22ရက်နေ့ဆိုရင်နှစ်နှစ်တင်းတင်းပြည့်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်စာရေးဆရာ၊ကဗျာဆရာတွေနဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရန်ကုန်မန္တလေးနဲ့အခြားမြို့တွေမှာပါဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေအပြင်ဂုံပြူစာပေဟောပြောပွဲတွေပြုလုပ်နေကြတာဖြစ်ပါတယ်။ဟန်တာဝရီဥဝင်းတင်သာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်လက်ရှိဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာတတက်တအားပါဝင်ကူညီနေအောင်မှာဖြစ်ပြီးနိုင်ငံအပြောင်းအလဲအတွက်ဂုံယူနေမှာဖြစ်တယ်လို့ဒီလိုင်းစာဆောင်မှာဟန်တာဝရီဥဝင်းတင်နဲ့တွဲဖက်အလုပ်လုပ်ကင်ခဲ့တဲ့စာရေးဆရာမုံရွာအောင်ရှင်ကပြောပါတယ်။
ဆရာဥဝင်းတင်ဒီကနေ့ကလာမှကြည့်နေမယ်ဆိုရတော့သူစိတ်ပြီးတော့သူအားရကျင့်တတ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။အဖြစ်ပြောင်းလဲရေးကလာရဲ့အစဆိုတော့အပြည့်စုံမှုမရှိတာအကျိုးချင်းအားနည်းချက်ရှိတာတော့အတော်အသင့်ရှိနိုင်တယ်။ဒါပေမဲ့ဒါကိုဆရာကဟိုသဘောပေါက်ပါတယ်။ဆရာဥဝင်းတင်အဲငါကျွန်တော်တို့အပေါ်မှာအဲတစ်ခုပေါ့ဗျာအကျိုးပြုတာတစ်ခုရှိတယ်ဗျ။နံပါတ်၁ကတော့သတင်းစာနဲ့ပတ်သက်ပြီးတော့သတင်းစာအဘယ်လိုသတင်းစာမျိုးဟာပြည်သူလူထုအတွက်အတိရောက်နိုင်တယ်ဘယ်လိုသတင်းစာမျိုးဟာပြည်သူလူထုရဲ့ဘက်ကလိုက်နိုင်တယ်ဆိုတဲ့ဟာကိုဒီကျွန်တော်တို့ကိုတင်ပြခဲ့တယ်။နောက်ဒုတိယတင်ပြတာကတော့နိုင်ငံရေးပေါ့ဗျာ။နိုင်ငံရေးရအာဏာရှင်ကိုဘယ်လိုဆန့်ကျင်ရမလဲ။ဘယ်လိုမကြောက်တရားတွေနဲ့ဘယ်လိုသွားရမလဲဆိုတာကိုဒီကျွန်တော်တို့ကိုတင်ပြနိုင်တယ
်။ဟန်တာဝရီဥဝင်းတင်နဲ့ပတ်သက်လို့ပြည်သူလူထုအပေါ်သတင်းစာဆရာကောင်းပီတာမှုအပြင်အာဏာရှင်ကိုမကြောက်တရားနဲ့ဆန့်ကျင်ခဲ့တာတွေကိုအားကျအတူယူခဲ့ရတယ်လို့မုံရွာအောင်ရှင်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့မနက်10နာရီမှာဟန်တာဝရီဥဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုရန်ကုန်မြို့သုံးဝင်းနှင်းစီခန်းမမှာပြုလုပ်ခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေ၊စာပေအတိုင်းဝိုင်းကသူတွေတက်ရောက်ခဲ့ကြပါတယ်။ဟန်တာဝရီဥဝင်းတင်အနေနဲ့2015ရွေးကောက်ပွဲရလဒ်အပေါ်အများကြီးမျှော်လင့်ခဲ့သလိုသူမျှော်လင့်သလိုဖြစ်ခဲ့တဲ့အတွက်ကျေနပ်မယ်ဆိုတာယုံကြည်တယ်လို့ဟန်တာဝရီဥဝင်းတင်မကွယ်လွန်ခင်ကျမ်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့လက်ရှိမင်္ဂလာတောင်ညွတ်မြို့နယ်လွတ်တော်အမတ်ဒေါ်ဖြူသင်းကပြောပါတယ်
သူဒီကျမကြီးမချိုးတဲ့ခင်ကသူပြောတယ်သူ2015ကိုတော့သူဖြတ်တန်းကျန်သေးတယ်သူအတက်နိုင်ဆုံးဒီအာနာရှင်စနစ်ကနေမြန်မာပြည်လွတ်မြောက်တဲ့အချိန်ကိုသူ ကျိုးစားခြင်းလည်းဆိုပြီးပြောခဲ့တာရှိတယ်ပေါ့နော်အခုလက်ရှိအနေအထားတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီစနစ်တစ်ခုအပြောင်းလဲတစ်ခုဖြစ်သွားနိုင်ခဲ့ပြီပေါ့နော်ကျွန်တော်အခုနေလက်ရှိအခြေအနေကိုလည်းကျွန်မထင်ပါတယ်သူကျင်နေနိုင်မယ်လို့ထင်တယ်အခုလက်ရှိအနေအထားမှာဆိုအပြောင်းလဲတစ်ခုဖြစ်သွားပြီကျွန်မထင်တယ်အခုချိန်ထိသူတက်ရှိထင်ရှားရှိနေခဲ့မယ်ဆိုလို့ရှိရင်သူ့အနေနဲ့ကျွန်တော်အခုအပြောင်းလဲတိုင်းပြည်အပြောင်းလဲကာလမှာသူ့စီရအကြံဉာဏ်တွေအတွေးခေါ်တွေသူ့ရဲ့ဒီတိုင်းပြည်အတွက်ဖြစ်ချင်တဲ့ဆန္ဒတွေအများကြီးကျွန်တော်တို့သိနိုင်တယ်သူ့စီရတွေအများကြီးသိနိုင်နိုင်မယ်လို့ကျွန်တော်လည်းမြင်ပါတယ
်နိုင်ငံတကာမှာလိုပဲတိုင်းပြည်အတွက်အနစ်နာခံပေးဆက်ခဲ့သူတွေကိုအထူးတလဲဂုဏ်ပြုပေးဖို့လိုသလိုသူတို့လူဆောင်ချက်တွေနဲ့ပတ်သက်လို့နောင်လာနောက်သားတွေတည်အောင်လုပ်ပေးတင်တယ်လို့ဒေါ်ဖြူဖြူသိန်းကပြောပါတယ်ဟန်တော်ရီဦးဝင်းတင်ဟာမောင်ဝင်စင်ပေါ်တဲ့ပြည်စိုးဝင်းတင်ပုံညဝင်းဆွေစတဲ့ကလောင်ခွဲအမျိုးမျိုးနဲ့ကဗျာဝတ္ထုစောင်းပါများစွာရေးသားခဲ့ပြီးအကျိုးဆောင်ချာနယ်မှာလက်ထောက်အက်ဒီတာအနေနဲ့ပထမဆုံးလုပ်ကိုင်ခဲ့ပါတယ်ကနဝင်းချာနယ်ဒုပြည်သတင်းကြီးမုံသတင်းစာပြည်သူ့အိုးဝေဟန်တာဝရီသတင်းစာဒီလိုင်းချာနယ်တို့မှာအမှုဆောင်အက်ဒီတာချုပ်အနေနဲ့တာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းချိန်ကတည်းကအတွင်းရေးမှုအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပြီးအာဏာရှင်စနစ်ကိုခေတ်ဆက်ဆက်တွန်းလှန်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဟန်တာဝရီဦးဝင်းတင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင်
ဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းမမြင်မြင်ခိုင်စုံစမ်းတင်ပြသွားတာပါအခုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတဲ့အချိန်လေးဘက်ကိုအလှည့်ပေးပါဦးမယ်အရင်အစိုးရလက်ထက်မှာမုံရွာနီးပညာတက္ကသိုလ်ဆက်မှုကျောင်းသားကိုစိုးလိုင်နဲ့ရတနာဘုံတက္ကသိုလ်ကျောင်းသားကိုစင်ကိုတက်တို့ကိုနိုင်ငံတော်အလံမှာကျောင်းသားသမဂ္ဂအလံလွှင့်တင်ခဲ့မှုပုံမှန်16ပုံမှန်18တို့နဲ့တရားစွဲဆိုထားရကနေအခုပုံမှန်494ရအမှုတွေပြန်ရုပ်သိမ်းပေးလိုက်ပြီဖြစ်လို့ပြန်လည်လွတ်မြောက်လာကြပါပြီ။တစ်ချိန်တည်းမှာပဲမင်းမျိုးတရားရုံးရှင်မှာတပိတ်မှောက်ဆန္ဒပြခဲ့တဲ့ရှစ်နေကြီးဦးစော်ဝင်းကိုလည်းမန္တလေးထောင်ကနေပြန်လွှတ်ပေးလိုက်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရင်းညံဒီဂရီကောလိပ်မှာအလံတင်တယ်လို့စွပ်စွဲခံရပြီးပုံမှန်16ပုံမှန်18တို့နဲ့တရားစွဲဆိုခံရတဲ့ကျောင်းသားနှုတ်ဦးဖြစ်တဲ့ကိုစိုးလိုင်နဲ့ကိုစင်ကိုတန်းတို့နှစ်ဦးကိုဧပြီလ21ရက်နေ့ညနေပိုင်းမှာပဲအချင်းထောင်ကပြန်လည်လွှတ်ပေးခဲ့ပါတယ်။ပြန်လည်လွတ်မြောက်လာတဲ့ကျောင်းသားဖြစ်တဲ့ကိုစင်ကိုတန်းကတော့အခုလိုပြောပြပါတယ်
။တရားရုံးကတော့ခုနကတရားသူကြီးရုတ်ပြတာပေါ့နော်။ဒီကတော့ဥရေပုံမှန်လေးခုလေးရအမှုပိတ်တင်းကြောင်းပြောပြီးတော့အဲကျွန်တော်တို့လွှတ်ပေးလဲပါလိမ့်မယ်။ကျွန်တော်တို့ကတော့ကြိုးစားပါရကဒါပြည်သူလေးခြေရရဆိုးရမယ်လေ
အမှုတွေတူပေမဲ့ဥပဒေလုံထုံးလုံးကြီးတွေအတိုင်းတရလောကအမှုကိုပြန်ရုပ်သိမ်းဖို့ကိုစောင့်နေရတာကြောင့်တခြားចောင်းသားတွေပြန်လွတ်ပေးချိန်မှာဒီចောင်းသားနှစ်ဦးကတော့အချင်းထောင်နေထဲမှာကြံနေသေးတာဖြစ်ပါတယ်သူတို့ဟာမတရားသဖြင့်ဆွဆွဲခံခဲ့ရတယ်ဆိုပြီးယူဆထားတာကြောင့်စိတ်ပိုင်းဆိုင်ရာနာကျင်မှုတွေလည်းဖြစ်ရတယ်လို့လည်းသူတို့ကိုတွားရောက်ကူညီပေးခဲ့တဲ့မြင်းညံမျိုးကတက်ကြွလှုပ်ရှားသူဒေါက်တာစိုးနိုင်ကလည်းပြောပြပါတယ်
သူတို့တွေကဟိုတပိတ်စကြောင်းနှထိုးမရောက်ခင်ကနေကသူတို့အိမ်ကိုပြန်သွားကြတာဟိုသူတို့အိမ်မှာရှိတယ်ဆိုတဲ့အကြောင်းကိုသူတို့ရက်ွက်အုပ်ချုပ်ရင်မူကလည်းတရားရုံးမှာလာပြီးတော့တည်တည်ပြေးနိုင်တယ်နော်တည်တည်ထွက်ပြေးတယ်အဲ့တော့သူတို့အဆောင်မှနေတဲ့ចောင်းသားကလည်းသူအဆောင်မှရှိတယ်ဆိုတဲ့အကြောင်းကိုစံတဲ့ចောင်းသားတွေကအဲ့အဆောင်မှရှိတဲ့ចောင်းသားတွေကလည်းတည်တည်ထွက်ပြေးနိုင်တယ်နော်နောက်တစ်ခုကရဲရဆွဲတင်တဲ့တည်တည်တပ်ပုံမှာလည်းသူတို့ပုံရိပ်လိုထင်းထင်းရှားရှားပြနိုင်တာလည်းမဟုတ်ဘူ
းဟုတ်ကဲ့
သူတို့ဘယ်နေရာကနေကျန်သွားတယ်ဆိုတာကလည်းဒီကြောင့်လည်းမအားလုံးကလည်းပြီးတယ်အားလုံးကသူတို့မဟုတ်ပါဘူးလို့လည်းပြောတယ်သူတို့အိမ်ပတ်ဝန်းကျင်ကလူတွေကလည်းလူကြီးလူကောင်းတွေကလည်းသူတို့တွေကအဲ့ရက်ကသူတို့အိမ်မှာရှိပါတယ်ဆိုတာကိုလာပြီးတော့တရားရုံးကိုတက်တည်ပြနိုင်ပါရဲ့နဲ့သူတို့မတရားသဖြင့်ဆွဆွဲခံရလို့သူတို့မှာလာကြီးရဲ့ကြီးကြီးမားမားရှိပါတယ်တယောက်ကတော့ဒီကိုဇင်ကိုတန်းကတော့ကျွန်တော်တို့ပဋိဉ္ကြီးရပေါ့ရန်နာဘုံတက်ကတူကចောင်းသားပါကိုလိုင်ကတော့မုံရကြီးတီစီရပါသူကပလဲမှနေပါတယ်မပါတာကိုလည်းတက်တည်ပြနိုင်ပါရဲ့နဲ့တကယ်လည်းမပါဘူးသူလှုပ်လို့မလို့သူတို့လှုပ်လို့သူတို့ခံရတာကိုသူကဘာမှမဖြစ်ဘူးဟိုလှုပ်တဲ့လူကလည်းသူလှုပ်တယ်လို့လည်းပြောနေပြီသူဘာမှဆက်ပြီးတော့အခုပြင်ဆင်လာလို့ပါဘာမှမလုပ်ဘူးပေါ့ဗျာဟိုအလံတင်ခဲ့တယ်ဆိုတဲ့အမှုနဲ့ဆွဲတယ်အဲ့ဒါကိုလန်ဒင်ခဲ့တယ်ဆိုတာမတင်ပါဘူးလို့ပြောကနေပြီးတော့ဟိုညည့်ရထုံနိုင်တဲ့အခါကျတော့သတိပြနိုင်တဲ့အခါကျတော့သူတို့စစ်ကြောင်းထဲမှာပါတယ်ဆိုပြီးတော့ပုံမှန်ဆက်ချင်တဲ့အခါထပ်ဆိုပုံမှန်ဆက်ချင်တာတကယ်တမ်းကျတော့စစ်ကြောင်းထဲမှာပါတယ်ဆိုတာကိုဒရိမောက်ဆန္ဒပြတဲ့အချိန်မှာပါတာကိုဝန်ခံခိုင်းနေတယ်ဒါကိုဝန်ခံလို့ရှိရင်စစ်ကြောင်းထဲမှာပါတယ်ဒါဆိုရင်အလန်ချတာဒီကောင်တွေလည်းပါတယ်ဆိုရဲသဘောမျိုးတက်ရောက်အောင်လို့နောက်ထပ်ပုံမှန်ဆက်ချင်တဲ့ထပ်ဆို
ဒီကနေ့မှာတော့မန္တလေးဥဖို့ထောင်ကနေနိုင်ငံရေးကျင်းသားတူဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးစော်ဝင်းနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါရှေ့နေဦးစော်ဝင်းဟာတောင်သူလယ်သမားရေးအလုသမားရေးတွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ပြည်ဦးလင်မျိုးကတရားလွှတ်တော်ရှေ့နေတူဖြစ်ပါတယ်ဦးစော်ဝင်းဟာပြည်ဦးလင်ခရိုင်တရားရုံးရှေ့မှာတကူတော်ဆန္ဒပြခဲ့တာကြောင့်ပုံမှန်905ခွေ ပုံမှန်၁၈ပုံမှန်၁၄ခုစတာနေနဲ့အမှုရင်ဆိုင်ခဲ့ရပြီ၂၀၁၄ခုနှစ်အောက်တိုဘာလကတည်းကထိမ့်သိမ်းခံခဲ့ရတာပါဧပြီလ၂၁ရက်နေ့မှာတော့သူ့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးလိုက်ပြီညဉ့်ညံကကျောင်းသားနှစ်ဦးလိုပဲတမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်ရှင်
နိုင်ငံရေးနဲ့ဆက်သွယ်တဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်နေရတဲ့သူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုမဲ့ရေးမှာစုံစမ်းတင်ပြသွားတာပါအခုနွေရာသီတောက်သုံးရေရှားပါပြက်လက်မှုကိုအစိုးရကဘယ်လိုဆောင်ရွက်ပေးမလဲပြောပြပေးပါမယ် တောက်တုံးရေပြက်လက်တဲ့ဒေသတွေမှာရေရရှိရေအစိုးရသစ်လက်ထက်မှာရက်တရာစီမံချက်ရေးဆွဲပြီးမေလအတွင်ပြည်အောင်ဆောင်ရွက်သွားဖို့ရှိတဲ့အကြောင်းကျစ်လက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကပြောပါတယ်။တောက်တုံးရေပြက်လက်လာတဲ့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကိုနှစ်စန်းတည့်ရက်နေ့ကစပြီးအခုညတောင်းနေကြတာတွေလည်းရှိနေတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ V
င်းထန်တဲ့အယ်နီညိုရာသီဥတုခံစားနေရတဲ့ဒီနှစ်နွေရာသီမကုန်ခင်အစိုးရတဲ့လက်ထက်မှာရက်တရာအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ရေရင်းတူးဖော်တာတွေရေရင်းရေကန်တွေမိုးမှန်တာတွေရေပေးဝင်မှုစနစ်ပြုပြင်တာတွေကိုအချိန်အဟုန်မြင့်ပြီးစီမံချက်နဲ့လုပ်ကိုင်သွားဖို့ရှိတယ်လို့ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စော်ကအခုလိုပြောပါတယ်
ကျွန်တော်ဒီရက်တရာစီမံချက်မှာဒီမြန်မာခံစားနဲ့ပြည်မဲ့အလိုမျိုးတွေပေါ့နော်သူရဲ့ရက်တရာတွေနဲ့ပြည်အောင်ပေါ့အယ်နီညိုဆိုတဲ့ပြည်အောင်ကျွန်တော်တို့တိုင်းနိုင်ငံလုံးကဒီ2024ချင်း216တွင်းလက်တူတူးတဲ့တွင်းတွေဆိုတာကျွန်တော်စက်ကြီးတွေနဲ့အကြိုက်တူးရတာဆိုတာဟုတ်ပါဘူးဗျာဒီဒေသမှာရှိတဲ့စက်တွေနဲ့တူးတယ်ဟုတ်ပါတော့ဗျာဟုတ်လက်တူ2024ချင်းဆိုတွင်းကျယ်တွေလေတွင်းကျယ်တူးအဲ့ဒါ386တွင်းနောက်တစ်ခါဒီတွင်းရေကန်တွေမုန်းမပြင်းစင်တာတဲ့အချို့ကြတော့ကျွန်တော်တို့ကဒီနေ့တည်းမှာကန်နေခန့်တော်တယ်ဗျာဒီနေ့ကျွန်တော်တို့ကပြင်ထားမှာနာမည်နဲ့မိုးချန်ရှိဒီမှာဗျာအဲဒီကနေ့ကျင်လာရှိတယ်နောက်တစ်ခါကျွန်တော်တို့ကဒီရေပေး facility တွေပေါ့အင်ဂျင်ပြင်အင်ဂျင်ပြင်မယ်ပန်းပြင်ပန်းပြင်မယ်ပြင်ပြင်ပြင်ပြင်မယ်ဆက်ပြင်ဆက်ပြင်မယ်ပေါ့အဲ့ဒါတွေကလုပ်ငန်းပေါင်း690ပေါ့အခုမေလနေ့စပြီးတော့ကျွန်တော်တို့ဒါစီမံချက်ဆွဲတဲ့ရက်တရက်တို့မှာမြန်မာပြည်လုပ်ဖို့စီမံထားပါတယ
်အန်နီညိုယာတီဥတုကြောင့်မုတ်တုံအဝင်နောက်ကျပြီးဇွန်လလောက်ထိပြုပြင်နိုင်တာကြောင့်ရက်တရက်စီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးခန့်စော်ကပြောပါတယ်တကြံအတွင်းတောက်သုံးရေပြက်လက်တာကြောင့်တောက်သုံးရေပို့ဆောင်ပေးဖို့ရေတွင်းတူးပေးဖို့ယာယီရေလောင်ကန်ဆောက်ပေးဖို့စတဲ့အကူအညီတွေပေးဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကိုလည်းဖုန်းဆက်ပြီးအကူအညီတောင်းကြတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွန်းဦးကအခုလိုပြောပါတယ်
။ဟိုကမကွေးတို့မန္တလေးတို့ဟိုကရန်ကုန်မကွေးမန္တလေးပဲခူးတရားဝတီမွန်ရခိုင်စကိုင်းရှမ်းနေပြီတော့ဗောခင်ဗျာမလေးရထိရတော့89နေရာလောက်ရှိတယ်89နေရာဟုတ်ကဲ့ခုလည်းတောင်းလို့မဲ့ခင်ဗျာကျွန်တော်စရင်နေရာတော့မသိမငြိမ်လေးဗော
အကူညီတောင်းခံလာသူတွေကိုတက်ဆိုင်ရာမြို့နယ်ရုံးခွဲတွေကနေတဆင့်ကွင်းစင်းကြီးရှုပြီးအကူညီပေးဖို့ဆောင်ရွက်နေကြသလိုပရဟိတအဖွဲ့အစည်းတွေတက်ဆိုင်ရာမြို့နယ်တွေကအလှရှင်တွေကလည်းတနိုင်တစ်ပိုင်းတောက်သုံးရေပို့ဆောင်ပေးနေကြတာပါကိုယ်တိုင်လိုအပ်တဲ့နေရာတွေကိုပို့ပေးနေတဲ့ဘကိုးတိုင်းကဝမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှတန်းကလည်းသူ့ဒေသမှာရွာပေါင်း60လောက်ကရေလိုနေတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။သူတို့ကတော့ရေကရေကားမြင်တာနဲ့ရှိမျိုးလက်သားပြီးတော့တောင်းတာပဲ။တင်းမျိုးတို့ကလည်းဥမာရွာရွာချိတ်တာရွာတိုင်းလည်းပြေးလို့မဖြစ်ဘူးလေ။ကျုံတဲ့နေရာပြေးလို့မရဟိုကချိတ်တဲ့နေရာတကယ်အမှန်တကယ်မရှိမဖြစ်ပေါ်မနေရရင်ပို့တာပါနည်းနည်းလေးပို့တာလေးခြံထားပြီးတော့မှအဲ့မှာကြားရဲဘုန်းကြီးဘုန်းတော်ကြီးကြောင်းတို့ကတော့အဲ့လိုရေးကြီးအလှခံတဲ့လေရေတော့နည်းနည်းဘောခွဲပြေးရတာပေါ့အဲ့တဘောရှိတယ်ကျော်60လောက်လိုနေတာလေးလောလောပို့မယ်လင်းပြောရင်အများကြီးလိုနေတာ
ဥလတန်အပါဝင်အခြားလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ပြန်စားတဲ့အခါသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့လည်းစီစဉ်ထားကြပါတယ်မလကုံထီထုတ်ပြန်ထားတဲ့စရင်အရမြန်မာတနိုင်ငံလုံးအနှံ့ကျေးရွာပေါင်း160ကျော်မှရေပြက်လက်နေခဲ့တာပါကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနအနေနဲ့ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်2016ခုနှစ်နွေရာသီမှာတနိုင်ငံလုံးကကျေးရွာပေါင်း1900ကျော်မှရေပြက်လက်နိုင်မယ်လို့ခန့်မှန်းထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်100ကျော်ကိုလည်းအသုံးပြုပြီးရေဖြန့်ဝေသွားမှာဖြစ်ပါတယ်ရှင်
ရပြက်လက်နေတဲ့ဒေသတွေမှာတောက်သုံးရေရရှိရေးအစိုးရကစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမတ်သိန်ကီထိုက်မတ်သိန်ကီလင်းတင်ပြပေးသွားတာပါအခုအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားကတိုက်ပွဲဘက်ကိုအလှည့်ပေးပါဦးမယ်အစိုးရနဲ့ NCA တနိုင်ငံလုံးအပြည့်ရက်စာချုပ်လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေရက်ဆက်ဆိုးသလိုဖြစ်နေပါတယ်တကြံကာလကစပြီးဒီနေ့အထိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံကျေးရွာသား300ခန့်လည်းစစ်ဘေးတိမ်းရှောင်နေရသလိုသွားလာရေးမှာကန့်သတ်ခံရတဲ့အခြေအနေရှိနေတဲ့အကြောင်း လူမှုအခြေပြုအဖွဲ့တွေကပြောပါတယ်စစ်ဘေးရှောင်နေရသူတွေအတွက်အကူအညီပေးဖို့အာဏာပိုင်တွေအပါအဝင်တခြားလူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်နေဆဲဖြစ်ကြောင်းလည်းပြောပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ရခိုင်တပ်မတော် AA တို့အကြမ်းမှာရက်ဆက်တိုက်ဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်မနေ့ကနေ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်တိုက်ပွဲကတော့ဒီနေ့မနေ့ကလေးကရှိနေတယ်အခုဒီရှိနေတော့မယ်အဲနေရာတော်တော်များများမှာတိုးကျတိုးကျပစ်ခတ်မှုတွေတော့ရှိတယ်ဂျော်ဒမတောင်နာပေါ့လေခေါင်းသားကြောင့်မျိုးနဲ့ချင်းကနတ်ပြေးရွာအဲ့ဒီဒေသပေါ်ဝင်မှာပဲအဲဒီမနေ့ကတိုက်ပွဲမှာတော့မြမစစ်တပ်ကဂျော်လာချဆုံးတယ်ဂျန်စီကတော့ဒီနေ့တော်တော်များများရှိတယ်ကြာအနည်းဆုံး10ဂျော်လာတော့ရှိနေ
ခုတိုက်ပွဲဖြစ်ပွားတဲ့နေရာကဘုံလူကျွန်းမြို့နယ်နဲ့ရသိတောင်မြို့နယ်ဆက်လောရမတောင်သားနဲ့ဘုံလူကျွန်းမြို့နယ်ကြောက်တော်မြို့နယ်ဆက်နှစ်တရဲကြီးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါအခုဖြစ်ပွားနေတဲ့တိုက်ပွဲဟာလည်းမြမတပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့ရခိုင်တပ်ဖွဲ့ဘက်ကပြောဆိုခဲ့ပေမဲ့လည်းတိကျတည်ပြချက်တော့မရရှိသေးပါဘူးနှစ်ဘက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေရခန့်ရွာသား300နီးပါးဟာစစ်ပေးသိမ်းရှောင်နေရတယ်လို့လည်းခိုင်တုခကပြောပါတယ်ပြီးခဲ့တဲ့ကြံတဲ့နေ့တွင်မြမတမတော်နဲ့ရခိုင်တမတော် AA တို့တိုက်ပွဲဖြစ်ပွားရာရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ကမင်းအံရွာသား250ခန့်ဟာရွှေတောင်ရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လူထုအခြေပြုအဖွဲ့ဖြစ်တဲ့ရခိုင်လူငယ်မျိုးဆက်တဲ့အဖွဲ့တာဝန်ရှိသူကိုလှတန်းကအခုလိုပြောပါတယ်
ဒီတော့ကျွန်တော်တို့ကြောက်နေကြတာကမင်းအိုင်ကလူကရုပ်သားက160မိဖြစ်တယ်မိမကဖြစ်နေတဲ့ဘူးပေါ့နော်ဒီတော့ကျွန်တော်ရောက်မကြတ
ဲ့ဒါပြင်တိုက်ပွဲဖြစ်ပွားရာဘူတီတောင်မြို့နယ်ပုံလူကျုံမြို့နယ်နဲ့ကြောက်တော်မြို့နယ်ဆက်မှာနေထိုင်တဲ့ရွာသားတွေကိုရွာပြင်မထွက်ဖို့မြမတပ်မတော်ကနေကန့်တတ်ထားတယ်လို့ကုလသန်းကအခုလိုဆက်ပြောပါတယ
်ဘူတီတောင်မြို့နယ်နဲ့ဒီပုံလူကျုံမြို့နယ်ပြီးတော့ဒီရစ်တောင်မြို့နယ်အပေါ်မှာရှိတဲ့ရွာတွေပေါ့နော်ဒီကြော်တွေကလူတွေကြတော့ကြာငူရပါတယ်ကြတော့အပြည့်ကမဆက်ရတော့ဘူးဒီသူရတက်ကတော့ဒီတော့ဒီအပြည့်ကိုမဆက်ဘူးသူတို့ကပြောထားကြတယ်အဲ့ဒါအဲ့ဒီကြော်တွေရှိတယ်ဒီကြော်တွေကြတော့တပူဆောင်ကြည့်တော့တို့ရောဘုံမတိတော့တို့ရောပြီးတော့ကင်ပိကြည့်တော့တို့ရောပြီးတော့လက်ပြေးကြည့်တော့တို့ရောပြီးတော့အဝပြင်ကြည့်တော့တို့ရောပြီးတော့ဒီဆောင်ဆောင်ကြည့်တော့တို့ရောအဲ့ဒီကြော်ကတော့အပြည့်ကိုတော့မဆက်ရဘူးတော်တော်မဝင်ရဘူးသူတို့ကလည်းကာကာကိုတော့သာသာမလေးသာဖို့တော့တော်တော်မဝင်ရဘူးတခြားကြော်တွေကိုဆက်ဆက်ပြီးတော့ဟိုဟာပြည့်မဝင်ရဘူးတော့
ကြောက်တော့မြွတ်နယ်ကလူမှုအကူအညီပေးရဖို့ဝင်သူဖြစ်သူဥစော်ဝင်းအနေနဲ့ကတော့စစ်ပေးသိမ်းရှောင်လာတဲ့သူတွေကိုအကူအညီပေးဆောင်သွားဖို့အာဏာပိုင်တွေပါဝင်တခြားလူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်နေစေလို့ပြောပါတယ
်ဆက်ပြလာရတဲ့လူတွေကိုကျွန်တော်တို့ဒီနေရာမှာသေပြီးတော့ဒီနေရာမှာထားရင်ကောင်းမလဲသိမ်းရှောင်လာတဲ့လူတွေကိုလေနေရာတစ်ခုမှမလို့ထားရင်ကောင်းမလဲသူတို့လူအချက်တွေကပါတယ်ရှိနိုင်တယ်ဆိုးရွားတွေကကျွန်တော်တို့အာဏာပိုင်တွေကဘယ်လိုတင်းအားရတင်းမလဲသက်ဆိုင်ရာအာဏာပိုင်တွေနဲ့အဲ့ဒီဖက်လူမှုအဖွဲ့အစည်းတွေနဲ့အကောင်လုံးတိုက်ပင်ညှိနှိုင်းပြီးမှလုပ်ကြတာကို
လက်ရှိတိုက်ပွဲဖြစ်ပွားရာဒေသဟာဆက်သွေးရေးပိုင်းမှာခက်ခဲသလိုဒေသခံတွေအနေနဲ့လည်းစေရနှိတ်ထားတော်ကိုကြောက်လန့်နေရတယ်လို့ဥစော်ဝင်းကပြောပါတယ
်။အခုရှိနေတဲ့နေအနည်းတစ်ခါမှာကျေးရွာတွေများများဆက်ရှိနေကိုကျေးရွာ20ကျော်30ဝန်းကျင်လောက်ရှိရဲ။အဲဒီရွာကလူဦးရေဆိုအောင်လုံးကအဲ့လိုကြီးတဲ့နာသာဖြစ်နေကြမယ်ကိုချုပ်ဆိုရင်လူပေါ်ရေစုပေါက်တာတို့အမျိုးမျိုးတွေလည်းကြားနေရတယ်လေ။ဒါကြောင့်ပို့ပြီးတော့စိုးရိမ်တဲ့လန်ကဲမှုတွေဖြစ်နေတယ်ကို
ပြီးခဲ့တဲ့တကြံကာလမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ရမှာမြမတပ်မတော်ဘက်ကယာယီတိုက်ရင်မှုသူအပါအဝင်အရာရှိစစ်တီတချို့ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့မြမဆိုးရပြန်ကြားရေးဌာနကနေဧပြီလ18ရက်နေ့ရက်စွဲနဲ့ဖော်ပြထားပါတယ်မြမတပ်မတော်တပ်ဖွဲ့တွေနဲ့ရခိုင်တပ်မတော်တို့ကြားမြင့်တက်လာတဲ့တိုက်ပွဲတွေကြောင့်အရသားတွေမတရားသဖြင့်ပြုကျစ်ခံရပြီးအသက်ဆုံးရှုံးမှုတွေကြုံတွေ့နေရတဲ့ဆွဆွဲတင်ပြချက်များနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေစိုးရိမ်မကင်းဖြစ်ရတယ်လို့မနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရခိုင်တပ်မတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့မြမတပ်မတော်နဲ့လည်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေခဲ့ပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေကိုစာရိုက်ကနေပို့လို့ရင် VOA American တပ်မြမပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10:00နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ21ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့အရင်ဆုံးနားထဲမှာရေဝင်များပြီးတော့ဖြစ်တတ်တဲ့ကြံအလွန်နာယောဂတွေအကြောင်းသိရမယ်ကျမရေခဏတယံဇာတတွေမျှဝေတုံဆွဲရေးလက်ရှိအာဏာရပါတီရဲ့ရွေးကောက်ပွဲကြီးညာစရန်အကြောင်းမြမရေးတုံသက်ချက်နဲ့ဒူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ဒါရပြပြလက်လာလို့တော့ကျွန်တော်တို့သမရာကြီးကိုလေးချင်းချင်းတင်တယ်တကယ်လက်ထိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေး
တယ်သမရာရဲ့လူငယ်ချမ်းသာခွင့်နဲ့ပတ်သက်လို့ရခိုင်လူမှုရေးလုပ်ငန်းတွေဆောင်ရွက်နေသူတူဦးရဲ့ပြောပြချက်နဲ့အတူရှမ်းပြည်နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့တွေအချင်းချင်းကြားပြည်ပခါတွေကြောင့်စတဲ့တိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုနားဆင်ရမှာပါဒီလိုစီစဉ်နေတဲ့ကမှအရင်ဆုံးစက်မာရီကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့တကြံအပြီးမှာအဖြစ်များတဲ့နာယောဂါတွေအကြောင်းကိုတင်ပြပေးထားပါတယ်။တကြံတွင်းမှာရေကစားရင်နားတဲ့ဓာတ်ရိုက်ရေဝင်သွားတာမျိုးကြောင့်နားစီပေါက်တာအတွင်းနားပိုင်းရောင်ရမ်းပြီးကွဲတာနဲ့နားပြွန်ရောင်တာတွေအဖြစ်များလေရှိတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။တကြံပြီးအဖြစ်များလေရှိတဲ့ဒီနာယောဂါတွေကိုဘယ်လိုကြိုတင်သိနိုင်ပြီးဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ။နားနှာခေါင်းနဲ့လေချောင်းအထူးကုနဲ့စိတ်တက်ကတူတက်နားနှာခေါင်းနဲ့လေချောင်းဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာထွန်းသိန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင
်ဟုတ်ကဲ့ပါမောက်ခဒေါက်တာသိန်းချုပ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီတကြံပြီးသွားပြီဆိုတဲ့ခါကျတော့တကြံမှာဒီကြုံလာတဲ့ဒီရေတန်းကြောင့်ပေါ့ဆရာနော်နောက်နေတန်းကြောင့်ရောဒီနားနှာခေါင်းလေချောင်းဆိုင်ရာပြဿနာတွေတကြံပြီးမှကြုံရလေရှိပါတယ်ဆရာအဲ့တော့ဘလိုယောဂါလက္ခဏာတွေကအများဆုံးဖြစ်ပြီးတော့အထူးဂရုစိုက်ဖို့တို့လဲဆရာ
။အများဖြစ်တကြံလေတဲ့ခါကျလို့ရှိရင်နားခေါင်းလေချောင်းဒီဥကောင်းပိုင်းကိုလေရေဆိုးတာပေါ့နော်အထူးသဖြင့်ပက်တဲ့လူကလည်းဥကောင်းပိုင်းပက်တယ်ဗျာ။နော်ဒီခါကျနားမှာအကာအကွယ်မရှိဘူးဆိုလို့ရှိရင်နော်နားကိုဒါလိုက်ရေအရှိန်ထိတယ်အထူးဖြင့်ကောင်းမောင်းလာတဲ့လူကိုအရှင်းပြန်တော့ပက်လိုက်တဲ့ခါမှာနားထဲကိုရေအရှင်းဝင်သွားလို့ရှင်နားပြွန်ကတစ်စင်းနားစီကိုထိခိုက်တတ်ပါလေနားစီကိုထိခိုက်လို့ရှင်နားစီပေါက်တတ်တယ်ဗျာနားစီကခနာကိုမှာနားအကြာအယုံခံစားတဲ့အကြီးကြီးဆုံးအင်္ဂါစိတ်ပိုင်းဖြစ်ပါတယ်တကယ်လို့နားစီပေါက်သွားခဲ့မယ်ဆိုရင်အရင်ပြီးတဲ့ခါမှာနားပြီးတော့နေ့ရက်တစ်ရက်ကြာလာလို့ရှင်နာဥရေနာနာလာတယ်နောက်ပြီးတော့အဲ့နာကနေပြီးတော့ကြည်လေးတွေလိုအငံ့ကြီးလေးထွက်လာတတ်ပါတယ်ဒါကတော့နားစီပေါက်တဲ့အပြင်ကိုနားခဲကိုပိုးဝင်သွားတာပေါ့နော်သူတိဖြစ်ရေကမတတ်ရှင်ခဲ့လို့ရှိရင်ပေါ့နော်နားမှာအပြင်နားရှိတယ်အလယ်နားရှိတယ်အတွင်းနားရှိတယ်အပြင်နားနဲ့အလယ်နားကိုခံစားပြီးတာကတော့နားစီပဲနားစီပေါက်သွားလို့ရှိရင်ရေကအလယ်နားကိုဝင်သွားပြီးတော့အလယ်နားမှာကြာကြာနေလို့ရှိရင်မကြခင်မှာပိုးဝင်လာတတ်ပါတယ်အဲ့ပိုးကြောင့်မလို့နားစီအပေါက်ကတဆင်အရေလေးထွက်လာပြီးတော့နားပြုံဝါတယ်တဏ္ဍာရီလေးပြည်လေးထွက်လာတတ်ပါတယ
်ဟုတ်ကဲ့ဆရာ
အဲ့တော့ခုနကပြောလို့ပဲနားချအောင်လေကြာလာတတ်ပါတယ်နားဥတတ်ပါတယ်နားနာတတ်ပါတယ်နော်အခုလိုမျိုးနားထဲမှာအရေထွက်လာပြီဆိုလို့ရှိရင်နာစီပေါက်တဲ့လက္ခဏာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့နာစီပေါက်တာဒီလက္ခဏာတွေဖြစ်လာပြီဆိုရင်တော့ဟုတ်ကဲ့ဆရာအမြန်ဆေးရုံဆေးခံပြဖို့လိုမှာပေါ့ဆရာနော
်ဟုတ်ကဲ့အများဆုံးတက်ကြွနဲ့နားနှာခေါင်းလေကြောင့်ဆရာကိုပြဖို့လိုပါတယ်နော်တကယ်လို့မပြခင်မှာဆိုလို့ရှိရင်ဟိုမရောက်ခင်မှာကိုကတော့နားနာသက်သာဆေးတောက်ထားလို့ရပါတယ်နောက်ဆိုအန်တီဘိုတိတ်လို့ခေါ်တဲ့ပရိဇီဝဆေးတောက်ထားဖို့လိုပါတယ်တချို့ကတော့နားထဲကိုထည့်စီထည့်တာပေါ့နော်အဲ့ဒီထည့်စီထည့်တာကတော့ရှင်အောင်ရှင်ကြားတဲ့ရမှသာဘေးစီကိုတုံးတယ်လို့ဆိုတော့တုံးပြီးတော့ထည့်တယ်ပါလေ
ဟုတ်ကဲ့ဆရာဒီနားစီပေါက်တာအပြင်ရောနောက်ထပ်အဖြစ်များတဲ့စိုးရိမ်ရတဲ့နားနဲ့ပတ်သက်တဲ့ယောဂါရှိအောင်လားဆရာ
ဟုတ်ကဲ့နားစီပေါက်တာအပြင်ကိုတချို့တွေကြတော့ဥကောင်းကိုထိခိုက်ရင်ဖြစ်စီပါနော်တကြံရေလေလို့လေထိခိုက်ပြီးလို့ရှင်ဥကောင်းအခွန်နဲ့အခွန်ပြင်းမှရှိတဲ့အတွင်းနာရောင်ဝဲကွဲဝတ်တတ်ပါတယ်အဲ့ခါကျလို့ရှင်မူးရောအာမဲ့ခ ာပါဖြစ်တတ်ပါတယ်အဲ့ဒါကတော့အမ်ဒန်နီစီရစ်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီနေရာမှာဒီအတွင်းသားကဆရာကြီးဘယ်လောက်ထိဒီဒုက္ခပင်နေလဲခုနလိုလက္ခဏာတွေဖြစ်လာတဲ့အချိန်မှာအမြန်မပြနိုင်ဘူးပေါ့န
ော်အတွင်းသားကကြားအာရုံပြင်ကိုကိုခန္ဓာ balance ကိုသူကထိန်းထားတဲ့အာရုံကြောလေးရှိတယ်ရှိတဲ့အကြောင်းမို့လို့အဲ့ balance ပါအောက်သွားတက်တယ်ဒါကြောင့်အတွင်းသားအထိပြဆိုရင်လူကမူးတယ်ဟန်တယ်ထကြလဲပြီးတော့မူးတယ်နော်နားဥပဲနာကြရောဟူတော့ပစ္စည်းတက်ပါလေအတွင်းနာမထင
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်ခုအပြင်ပေါ့ဆရာနော်နားစီပေါက်တာနဲ့ဒီအတွင်းနာထိတာအပြင်တခြားရောဆရာရင်အဖြစ်များတဲ့စိုးရင်ရတဲ့ယောဂါတွေရှိသေးလား
ဖြစ်များတဲ့အများဆုံးကတော့ကျွန်တော်တို့နားထဲကိုရေဝင်ပြီးတော့နားထဲမှာနဖာကြီးရှိတယ်အဲ့နဖာကြီးကရေကိုသူကစုပ်ယူတတ်တယ်စုပ်ယူတတ်တော့နဖာကြီးကပွားပြီးတော့လေနားပြုံပြေသွားပြီးတော့နားပြုံရှောင်းလာတဲ့အတိတ်ဖြစ်ပါလေအဲ့ဒါကတော့လူတော်များများဖြစ်တတ်တယ်။အများအဖြစ်ကျွန်တော်တို့နဖာကြီးကိုမတတ်ရှင်းနိုင်တဲ့လူတွေပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ပြင်သားရောက်လို့ရှိရင်ဟုတ်ကဲ့ပြောပါဆရာလက္ခဏာတွေ
။လက္ခဏာတွေကတော့နားပိတ်သွားတယ်ဗျာ။နားမချတော့ပိတ်သွားတာ။နောက်တစ်ခုကရမ်းကြိုက်လာတယ်။အဲ့လိုမနေတော့ဒီကြိုက်လာတယ်။နောက်တစ်ခုကတော့ဒီနားတွေကဘုကနာပိုးဝင်တဲ့လက္ခဏာရှိတော့လေပြည်တွေထွက်တတ်ပါတယ်။တစ်ခါပြန်ကြလို့ရှိရင်ရိုးရိုးပြည်မဟုတ်ပဲနဲ့ပိုဆွဲတဲ့ယောဂဆိုရင်အမဲပါလေလေထွက်လာတယ်။ဟိုဖတ်နေပြီ
။ဟုတ်ကဲ့
ကြားလို့ရှိရင်တော့ဒီလက္ခဏာရှိလို့ရှိရင်နိစ္စတဲ့ဆရာဝန်တွေကိုအများဆုံးပြဖို့လိုတယ်။တကယ်လို့အဲ့ဒီမတိုင်ခင်မှာဆိုလို့ရှိရင်အနာတတရစီဘုရားတောင်းလို့ရှိရင်အနီဘတ်တောက်ထောင်ရပါလေ။ဒါပေမဲ့တစ်ချက်နဲ့ဆရာကိုပြည့်စုံနေပါဆိုဒီနှစ်ပါးကြီးပွားနေတဲ့ဟာကိုလေပျော်သွားအောင်လုပ်ပြီးတော့ထုတ်ရင်ထုတ်ပေါ့မထုတ်လို့ရှိရင်တော့ခုနနားပြုံကရောင်လာတာနဲ့နဖာကြီးပွားလာတဲ့နှစ်ခုပေါင်းပြီးတော့အတော်လေးကိုခံစားချက်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ဝင်စကံပြတာတော့အကောင်းဆုံးပါဆရာနော်ခုနကလက္ခဏာတွေပေါ်လာပြီဆို
တော့ဟုတ်ကဲ့အကောင်းဆုံးပါဟုတ်ကဲ့ဟုတ်ကဲ့ဟု
တ်ကဲ့ဆရာဟုတ်ကဲ့ဒီနားနဲ့ပတ်သက်ပြီးတော့ဒီတကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ထိတွေ့တာတို့ဒဏ်ရာရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘယ်လိုကာကွယ်တွေလုပ်သင့်လဲဆရာရဲ့နားစီပေါက်တာကနေစပြပြပေးပါလား
အများကြီးတော့ကျွန်တော်တို့နားကိုအရင်တုန်းကနာပြီယူထားတဲ့လူလားနာပြီမယူဘူးတဲ့လူလားအရေးကြီးပါတယ်တကယ်လို့နာပြီယူဘူးတဲ့လူဆိုရှင်နော်ခေါင်းလျှော်ရင်ရေချုံးလို့ရှင်ရေမဝင်စရာပါဘူးနားတယ်ကိုလေရေဝင်နိုင်ပြည်ပြန်ယူတတ်ပါတယ်အဲ့ဒါတော့ကာကွယ်နေနေလေနားတဲ့ကိုရေမဝင်အောင်တချို့ကတော့ဘာလဲဆိုတော့ဟိုနားတဲ့ကို ear plug လေဆိုပြီးတော့ခေါင်းလျှော်လို့ရပါတယ်ဘာလို့ဆိုကောင်းချော်ကြီးကအမတိုင်းကြီးပတ်ပါလေကောင်းချော်ကြီးနားရည်လုံးဝင်တတ်တယ်ကောင်းချော်ကြီးနားရည်ဝင်လို့ရှိရင်နားစီပေါက်ထားပြီးလက်ပြီးဆိုရင်ပြည်ပြန်ယူတတ်ပါလေနောက်တစ်ခုကနားရည်ကိုရေဝင်တက်ရေဝင်ပြီးတော့နဖာကြီးရှိတဲ့လူဆိုတဲ့အဲ့လိုမျိုးကောက်ွယ်ထားသင့်ပါလေဒါဆိုတာနားရည်ကတော့ရေဝင်လို့ရှိရင်ရေအမြဲဆုံးဟိုပြန်ထုတ်ဖို့လိုတယ်ဒါမှမဟုတ်အရှင်ဒီရေနဲ့နဖာကြီးနဲ့ထိသွားပြီးတော့အဲ့နဖာကြီးကရေနဲ့နူးပြီးတော့ကဲမှာကျဲလာလို့ပွားလာလို့ရှင်နားရောက်တက်လို့ပါနားပြန်ရောက်တက်လို့အဲ့ဒါအဓိကကကွယ်ရမှာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမရဲ့ခန္ဓာကိုအခုလိုကြာတာပြိနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်တဘာဝတယံဇာတာကရတဲ့ဝင်ငွေကိုဖက်ဒရယ်သဘောတရားနဲ့အညီမျှမျှတတာခွဲဝေနိုင်အောင်ဆောင်ရွက်မယ်လို့လက်ရှိအာဏာရ NLD ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာဖော်ပြထားတဲ့အတွက်ဘယ်လိုလုပ်ရင်ကောင်းမယ်ဆိုတာကို Nature Resource Governance Institute ကပညာရှင်၃ဦးတို့ကအကြံပေးထားပါတယ်ဒီအကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုကြော်ကြော်သိမ့်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်
မြန်မာစီးပွားရေးမှာစစ်တပ်ပိုင်းလုပ်ငန်းအများအပြားပါဝင်ပြီးမြေလောက်အချိုးအစရှိတယ်ဆိုတာကိုကမန်ဒါမျိုးမရှိသေးပါဘူး။တိုင်းနယ်ပြည်နယ်တွေဟာသဘာဝတရားစတာထွက်ပြီးမြေအချိုးမခံစားကြရတာများပါသေး။2014အစိုးရအသုံးစရိတ်မှာစစ်တပ်အတွက်23ရာခိုင်နှုန်းတတ်မှတ်တာမှုတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကိုစစ်တပ်အတွက်သုံးတယ်လို့ဆိုနိုင်ပါသေး။အစိုးရကာကွယ်ရေးအသုံးစရိတ်ကူတာတည်နိုင်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းရဲ့အတိုင်းအဆကိုတော့မသိနိုင်ပဲဖြစ်နေပါတယ်။စစ်တပ်လုပ်ငန်းတွေကြီးစိုးတာကူတာရေပုံရသိကြပါတယ်။ တဘောဝတင်ဇာတကရတဲ့အကျိုးအမြတ်ကိုဖက်ဒရယ်သဘောတရားနဲ့အညီမြန်မြန်တတာခွဲဝေပေးနိုင်အောင်ဆောင်ရွက်မယ်လို့ NLD အဖွဲ့ရုပ်ရည်ရွေးကောက်ပွဲကြီးညာစာမှာပေါ်ပြထားပါတယ်ပြုပြင်ရေးနဲ့ငြိမ်းချမ်းရေးအစီအစဉ်မှာတဘောဝတင်ဇာတမြန်မြန်တတာခွဲဝေရေးဟာအဓိကကျတယ်လို့ပြည်နယ်ခေါင်းဆောင်ပိုင်းနဲ့လက်နက်ကင်တိုင်းနာအဖွဲ့အစည်းအချို့ကမြင်ပါတယ်ဒီတော့အတွင်းလန်ဒန်နယူးယောက်နဲ့ဝါရှင်တန် DC အခြေစိုက်Natural Resource Governance Institute ကလွန်ခဲ့တဲ့ February လက Sharing the Wealth တနအဥ္စာခွဲဝေကြဆိုတဲ့စာရန်ထုတ်ဝေထားပါတယ
်မြမတီယန်ဇာတကိုမြင့်မြတ်တတ်တာခွဲဝေနိုင်တဲ့နီလန်းတွေကိုဆွေးနွေးတင်ပြထားပါတယ်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေကတီယန်ဇာတဝင်ငွေခွဲဝေပေးဖို့အတိအလင်းတောင်းဆိုနေချိန်မှာတိုက်တိုက်ဆိုင်ဆိုင်ထုတ်ဝေလိုက်တဲ့စာရန်ဖြစ်ပါတယ် Federal ကိုဆွေးနွေးရင်တဘာဝတီယန်ဇာတခွဲဝေရေးကိုပါမလွဲမသွေဆွေးနွေးလာရပါလိမ့်မယ်ကျောင်းမြတ်ဒေါ်လာတန်း 12,000 ကျော်ဘူးမြန်မာကတရုတ်ကို2014မှာတင်ပို့တယ်လို့ကုလသမဂ္ဂစီးရင်အရသိရပေမဲ့ Global Witness အဖွဲ့ကတော့အဲ့ဒီနှစ်မှာကျောက်စိမ်းဒေါ်လာတန်း 3,000 ကျော်ဘူးထွက်တယ်လို့ဆိုပါတယ်။ပေါင်ကိုလုပ်ငန်းအများကြီးရှိနေတာမို့တယန်ဇာတရောင်းရငွေဟာအစိုးရကြေညာတာတဲ့စေစားကျော်ပိုများမယ်လို့ခန့်မှန်းပါတယ်။တယန်ဇာတဝင်ငွေခွဲဝေရေးကိုစဉ်းစားရင်လုပ်ငန်းဝင်ငွေတိဖို့လိုအပ်ပေမဲ့ဦးသိန်းစိန်အစိုးရကမကြေညာပါဘူ
းပြည်သူပါတီ NLD ဦးစီးတဲ့လွှတ်တော်နဲ့အစိုးရပေါ်ထွက်လာတာကြောင့်အကွန်ဘန်ဒါခွဲဝေရေးနဲ့ Federal စနစ်တည်ထောင်ရေးအတွက်တောင်းဆိုတာဟာအရင်တည်းပုံပြီးကျေလောင်လာပါတယ်တဘောဝတရားစတာကရတဲ့ဝင်ငွေကို Federal သဘောတရားနဲ့အညီမျက်မြတ်တာတာခွဲဝေနိုင်အောင်ဆောင်ရွက်မယ်လို့ NLD ကကြေညာထားတဲ့အတွက်တရားစတာအကျိုးအမြတ်ကိုတိုင်းနယ်ပြည်နယ်ကိုခွဲဝေပေးရာအလေးအနက်ဆွေးနွေးရမယ်ကိစ္စဖြစ်လာပါတယ် American Wild Watch အဖွဲ့ကလည်းဒီအကြောင်းကို February လကအစီရင်ခံစာထုတ်ထားပါတယ်ဒီစာရန်အကြောင်းနောက်အခါမှာတင်ပြပါမယ်တရားစတာခွဲဝေမှုကြောင့်ပြည်သူနိုင်ငံမှာပဋိပက္ခပုံမှုပြင်းထန်လာတာကိုတွေ့ရတဲ့အတွက်ဒီကိစ္စမှာအသေးအချာသင်ခန်းစာယူနိုင်မှုအလွန်အရေးကြီးနေပါတယ
်တိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာအရေးကြီးတဲ့အခန်းကပါဝင်တဲ့တရားစတာဝင်ငွေခွဲဝေရေးကိုအဆင့်၈ဆင့်နဲ့ချဉ်းကပ်ဖို့အကြံပေးထားပါတယ်။ပထမအဆင့်ကခွဲဝေရေးလုပ်ရတဲ့ရည်ရွယ်ချက်ကိုသက်ဆိုင်သူအားလုံးသဘောတူဖို့ဖြစ်ပါတယ်။ဒုတိယအဆင့်မှာဗဟိုနဲ့ပြည်နယ်ကြားဘယ်လိုပုံစံနဲ့ခွဲဝေမယ်ဆိုတာကိုဆုံးဖြတ်ရပါတယ်။ဘယ်တရားစတာကိုခွဲဝေမယ်ဆိုတာကိုဆုံးဖြတ်တာကတတိယအဆင့်ပါ။စတုတ္ထကတော့တိုင်းနဲ့ပြည်နယ်ကိုဘယ်ပုံဘယ်နည်းနဲ့ဖြန့်ဝေမယ်ဆိုတာကိုဆုံးဖြတ်တာဖြစ်ပါတယ်။လက်ခံရယူမဲ့အဖွဲ့အစည်းသတ်မှတ်တာကပင်စမအဆင့်ဖြစ်ပါတယ်။ဝင်ငွေလွှဲပြောင်းတဲ့နီလန်သတ်မှတ်တာကစတ္တမအဆင့်ဖြစ်ပါတယ်။တိတာမြင်တာမှုနဲ့ကြီးကြပ်မှုကတတ္တမအဆင့်ဖြစ်ပြီးစတင်အကောင့်ထဲပေါ်တာကအတ္တမအဆင့်ဖြစ်ပါတယ
်။တဘောဝပြန်ဇာတာကရတဲ့ဝင်ငွေကိုခိုးဝေရမှာရွေကျဲအတိုင်းဖြစ်မလာတာတွေလည်းရှိပါတယ်။ပြန်ဇာတာထုတ်ယူမှုကြောင့်နစ်နာသွားတဲ့ဒေသခံအဖွဲ့အစည်းကိုရောကြီးပေးရမှာလဲရွေတဲ့အတိုင်းဖြစ်မလာပဲပိုပြီးဆင်းရဲသွားတာရှိပါတယ်။ဒီလိုဖြစ်လာရင်တည်ငြိမ်အေးချမ်းမှုမရှိတော့တဲ့အတွက်အမျိုးသားညီညွတ်ရေးအတွက်အန္တရာယ်ကြီးလာပါတယ်။မော်ကိုစီးပွားရေးအားကောင်းမှုအခွန်တော်စနစ်အားနည်းမှုစစ်တပ်ပိုင်လုပ်ငန်းကြီးစိုးမှုစတာတို့ကြောင့်တရားစတာဝင်ငွေဟာမြန်မာအစိုးရဘတ်ဂျက်မှာအလွန်နည်းနေပါတယ်။ဒီလိုအခြေအနေမျိုးမှာတရားစတာခွဲဝေရေးလုပ်တာဟာပြဿနာရှိနိုင်တယ်လို့ဆိုပါတယ်။တရားစတာဝင်ငွေတိုးပွားလာအောင်အလေးအနက်မကြံဆောင်ပဲလက်ရှိအတိုင်းခွဲဝေမယ်ဆိုရင်တိုင်းနယ်ပြည်နယ်တွေဟာအ ਨੇ အကျဉ်းသာအကျိုးခံစားရမှာဖြစ်ပါတယ်။သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ဒေသဆိုင်ရာခေါင်းဆောင်တို့ရဲ့သဘောတူမှုရယူပြီးရေးဆွဲတဲ့ခွဲဝေရေးဆိုင်ရာရည်ချက်ရှိဖို့လည်းလိုအပ်ပါတယ်။ဒါကြောင့်မို့တရားစတာဝင်ငွေမျက်မြတ်တာခွဲဝေရေးစီမံကိန်းအောင်မြင်အောင် NLD အစိုးရအနေနဲ့အကောင့်ထဲပေါ်သင့်တာတွေကို Natural Resource Governance Institute ရဲ့ Sharing the Wealth စာရမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ
။ဥဟောင်းခေမြမရေးတုံတက်ချက်ကိုခုလိုကြာတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတနင်္ဂနွေမနေ့ပိုင်းမှာပြန်လဲထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်။အခုစနေတိုင်းရိုက်လေး live ဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင်။
လက်ရှိဆွေရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။အစိုးရတဲ့လက်ထက်ငញ្ញန်ရေးဖော်ဆောင်နိုင်ရေးအလားအလာပေါ် ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရက်ထားရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညထားရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြမယ်ဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လီပြင်းနံကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပြေးဒုက္ခသည်စခန်းကနေအိမ်250ကျော်အပါဝင်စာတင်ကျောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့စကိုင်းတပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးထောင်ချခံရသူ၄ဦးလည်းပြန်လည်လွတ်မြောက်လာခဲ့တဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မကားရံစစ်ပြေးဒုက္ခသည်စခန်းမှာဧပြီလ16ရက်နေ့ကလေပြင်းထန်ကြောင့်နေအိမ်တွေအပါဝင်စတင်ကျောင်းတွေ250ကျော်ပျက်စီးသွားခဲ့လို့အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အခုလိုပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်ပြုပြင်ဖို့အတွက်အပြည့်ပြည့်ဆိုင်ရာချက်ချေနည်း IRC ကလွှဲပြီးတခြားလူမှုကူညီရေးအသင်းတွေနဲ့အဆက်အသွယ်မရသေးဘူးလို့မကားရံစစ်ပြေးဒုက္ခသည်စခန်းတာဝန်ခံဦးလာဆောင်ဘရန်ဆိုင်ကပြောပါတယ် KBC ခေါ်ကချင်နှချင်းခရိယံအဖွဲ့ချုပ်ကနေတဲအိမ်ဆောက်လုပ်ဖို့မိုးကာတွေကိုအကူအညီပေးဆောင်သွားမယ်လို့ KBC တာဝန်ခံဦးခါလီကပြောပါတယ်လေပြင်းတံခံခဲ့ရတဲ့အိုးအိမ်ပျက်စီးသူတွေဟာစာသင်ကျောင်းဆောင်နဲ့မူဂျိုကျောင်းဆောင်မှာယာယီနေရာချထားပေးခဲ့ပါတယ်အဲ့ဒီအပြင်တခြားဆိုင်အောင်ပါကြောင်နဲ့တပူပူစခန်းတွေမှာလည်းလေပြင်းတိုက်ခတ်လို့နေအိမ်တွေနဲ့လူထုဆိုင်ရာစာသင်ကျောင်းဆေးရုံမူဂျိုကျောင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်လွယ်ကျေးလွယ်လောင်းဘက်မှာရှိတဲ့ရှမ်းပြည်တပ်မတော် SSVP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားလို့နှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ဧပြီလ22ရက်နေ့နောက်ဆုံးထားပြီးတပ်ဆုပ်ဖို့ရမခစစ်တမ်းရုံးကညွှန်ကြားထားတာဖြစ်ပါတယ်။အဲ့ဒီဒေတာမှာနှစ်ပေါင်း50ကျော်ဒေါ်လာရေးစတင်ကလေးကနေလာတဲ့အတွက်တပ်မဆုပ်နိုင်ဘူးလို့ One High ဌာနချုပ်ပြန်ကြားရေးအရာရှိကပြောပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာဦးတိန်စိန်အစိုးရနဲ့2012ခုနှစ်ကပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်ပါတယ်
တကြံရက်ကာလအတွင်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကတိုက်ရင်မှုတူအပါအဝင်18ဦးခန့်ကြာဆုံးခဲ့ပါတယ်။ဧပြီလ16ရက်နေ့18ရက်နေ့တွေမှာရသေးတောင်မြို့နယ်နဲ့ပုံနာကျွန်းနယ်အဆက်ကနတ်တရေကျေးရွာနဲ့ဘူးတိတောင်မြို့နယ်လောရမတောင်တန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာမြမတပ်မတော်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်နေရက်ကနေတိမ်းရှောင်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တမရကကွေဝင်ကြီးဌာနကတော့ပြီးခဲ့တဲ့တကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြဆုံးရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက် AA လက်နက်ကင်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်အခုအခါတိုက်ပွဲဖြစ်ပွားရာဒေသကိုမြန်မာတပ်မတော်ကစစ်အင်အားတွေတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနိုင်တယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်
when Jijo Usalan Lian Lue Usang, the Chimbinia Suyate Hadirakan Bidu Ye, Lu Achadugo, Dishin and Wachimbine de Da Choma, Quinsin, Lila Muri Satini Bipare, Ibila Selianigan is Sessi and the Chimbine Palam Tantanane, Record Down Nune, Quega Jarima, Doya Kera Pibi, Chimbine Suyati Tella and now by Patama Sonjin, Quinsin, Lila, Pite, look, he is in my light by the Lamban Setta Yuinji, Usuiti Oga Piovare. Quincy Lila, Dushicha, Giletitaga, Chimbi Dure, Tigalua, Chedema, Lamban Sedre, Tauton Yene, Lessimi, Yashipura, Pipi, Chimbine, Suya Tinine, Usapi, Sang Yam, Sindri, Chama, be accounted for Los and Ramelo, Usheti Oga Piovare, a cook isima, Winjicho Usalin Lianwe, Ludo Okra Uzope, Lamban Sedre, Winji Usheti O, Falamune, Amuta Ludoman, Usum Red Tandole, Pawan Kejavare.
မွန်ပြည်နယ်ရင်းမြစ်နယ်တောင်ပိုင်းခေါ်စာမြို့နယ်မန်ကြီးချောင်းဝကျေးရွာသားနှစ်ဦးပြစ်တက်ခံရဒေသုံးခေတာနယ်ပတ်သက်ပြီးလပလီနေ့မှာဒေသခံတွေဦးဆောင်ပြီးတော့ဧပြီလ2ရက်ပိုင်းရင်းမြို့ရွှေစံတော်စီတီရင်းပြင်းမှာဝပြုဆူတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီလိုဆူတောင်းပွဲပြုလုပ်ရတဲ့ဟာရွာသားတွေဟာအစဉ်အဆက်လူခွင့်ရေချိုးဖောက်ခံနေရမှုတွေအများသိရှိအောင်နဲ့တရားမျှတမှု
ကြီးစော်မျိုးထက်ဥဆောင်တဲ့မြန်မာစစ်တပ်ကနေပြစ်ခတ်မှုတွေကြောင့်မန်ကြီးချောင်းဝကျေးရွာသားဦးမိုးနဲ့ဦးချစ်စိုးတို့နှစ်ဦးတနတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်။ရွာသားနှစ်ဦးတေဆုံးရခြင်းနဲ့ပတ်သက်ပြီးဗိုလ်ကြီးစော်မျိုးထက်ကိုစစ်ခုံရုံးမှာစစ်ဆေးနေဆဲဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာ권နဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောင်အသီးသီးကနေအကျဉ်းကျခံရသူတချို့လွတ်မြောက်လာကြတဲ့အထဲမှာရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးတော့ဖမ်းဆီးထောင်ချခြင်းခံထားရတဲ့သူ၄ဦးလည်းပြန်လည်လွတ်မြောက်လာပါတယ်။အခုလိုနိုင်ငံရေးလွတ်မြောက်လာတာကိုကြိုးဆိုသလိုအကျဉ်းကျသူတွေကိုမိသားစုဝင်တွေကအပတခြားသူတွေနဲ့တွေ့ခွင့်မပေးဘူးလို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်
။နိုင်ငံတော်သမ္မတရဲ့လွင်ရင်ချင်းတာခွန်းနဲ့အပီလာ69ရက်နေ့ကစိုက်တွေ့အကျဉ်းထောက်ကလွတ်မြောက်လာသူတူဖြစ်တဲ့လင်းစင်ရွာသားဦးစင်မောက်သားကတော့သူအဖမ်းခံခဲ့ရပုံကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ကျွန်တော်ကတော့အစိုးရကတခြားနိုင်ငံကဖမ်းဆီးတဲ့တခြားနိုင်
ငံကျွန်တော်ကအေးအေးကိုသမင်းချက်ပေးတယ်ဆိုတဲ့တစ်ချက်နဲ့အစည်းအဝေးတက်တယ်ဆိုပြီးတစ်ချက်အဲ့ဒီနှစ်ချက်နဲ့ဆွဲချက်တင်ပြီးတော့စစ်တပ်ကနေဖမ်းတာပါ384ကြောက်တော်တိုင်ရင်ကဖမ်းတာပါပြီးတော့ကျွန်တော်ကိုစစ်တပ်မှာနှစ်ရက်ထားတယ်စစ်တပ်ကကျွန်တော်ကိုရိုက်ပြီးတော့မေးတယ်စစ်တပ်ကနေကျွန်တော်ကိုသမင်းနည်းနည်းပေးတယ်ရေလုံးဝမပေးဘူးပြီးတော့ကျွန်တော်ကိုကြောက်တော်ရေစကန်းကိုပို့တယ
်ရခိုင်ပြည်နယ်တော့မှာမြန်မာစစ်တပ်ကရခိုင်တပ်မတော်အေးအေးနဲ့ဆက်သွယ်တယ်လို့ဆွဲဆွဲဖမ်းဆီးပြီးရခိုင်လူငယ်60နီးပါးကိုမတရားသန်ဆက်သွယ်မှုပုံမှန်89နဲ့ထောက်တန်း3နိုင်ကနေ9နိုင်အထိမကြာသေးမီကပြစ်ဒဏ်ရမှတ်ခဲ့ပါတယ်အခုလိုနိုင်ငံတော်သမ္မတရဲ့နှိုက်သက်တရားနဲ့ကထုတ်ပြန်တဲ့လွင်ရင်ချင်းတာခွန်အပေါ်မှာကြောက်တော်မျိုးကလူမှုရေးတကြွလှုပ်ရှားသူတူဖြစ်တဲ့ဆရာဇော်ဝင်းကအခုလိုပြောပါတယ်
ဒါရီပြောလက်လာလို့တော့ကျွန်တော်တို့သမ္မတကြီးကိုလေးချင်းချင်းတင်တယ်တကယ်လက်ထိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေးတယ
်စိုက်တွေအချင်းထောင်မှာရခိုင်တက်မတော်အေးအေးနဲ့စသွေတွေဆိုပြီးဖန်းစီအချင်းကြခံနေရတဲ့ကျင်နေတဲ့သူတွေကိုတော့ထောက်အာနာပိုက်တွေကမိသားစုဝင်တွေမှအပတခြားလူတွေနဲ့တွေ့ခတ်မပေးဘူးလို့ဆရာဇော်ဝင်းကအခုလိုစပြောပါတယ
်ထောက်ကြတဲ့လူတွေကိုဘယ်သူတွေတွေ့ခတ်ရှိပါလဲနဲ့ကျွန်တော်တို့တွေ့ခတ်မရသေးဘူးအော်ဘာမုံနဲ့တူတော့အချက်ကဘသူလဲမတိကျမပေးဘူးအဲ့လိုပဲပြောနေတယ်ဆိုမိသားစုတွေစီရင်တော့မှအင်ကျော်စုစီရင်မှတ်ပုံတွေနဲ့ပါမတိကျရတယ်အင်ကျော်စုချက်မှမပါတဲ့လူတွေတိကျမရဘူး
နိုင်စံတရားနဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လင်းရင်းချင်းသာခွန်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောက်အသီးသီးကနေလွှဲမြောက်လာသူ63ဦးရှိပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား60ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆုံးဖြတ်ရေးသံ AAPP ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့အခါတကြံအတားနှစ်တကူမှာတအန်းပလောင်တစ်ဖွဲ့ PSLF TNLA ကနေရှမ်းပြည်တက်မတော် RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းကနေသူတို့ရဲ့ဌာနချုပ်ရှိရာထိုင်းနယ်ဇက်လွယ်တိုင်းလျှံကိုတတ်ဆုပ်ပြန်ဖို့တတိပေးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါအဲ့ဒီပေါ်တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့ဘလို့အမြင်ရှိပါသလဲလက်ရှိတအန်းပလောင်တက်ဖွဲ့အနေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အပေါ်ဘလို့ဖြေရှင်းနိုင်မလဲဆိုတာကို RCSS SSA ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကိုဆိုင်းမွန်းကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်ရှင်
RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းဒေသကလွယ်တိုင်လျှံဌာနချုပ်ကိုတတ်ဆုပ်ပြန်ဖို့ TNLA ဘက်ကပြောတဲ့ပေါ် RCSS SSA ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းပါတာနဲ့အခုလိုစပြောပါတယ် ပြန်ရောက်ရတဲ့အစီအစဉ်နဲ့ဟောဟမ်လိုက်ကြပြင်နာတီကန်မလာ။ထမ်းဟမ်ရန်ဘနာလီနေမီကျူကျော်တဲ့ဆိုပြီးတော့ကျွန်တော်တို့စစ်ကြောင်းကိုသူတို့ကစားတိုက်တယ်။နေမီကျူကျော်တယ်လို့ပြောရလောက်အောင်တီအန်အန်လီနဲ့အစီအစတို့ကြဘယ်တော့ကနေမီတတ်မှတ်ပိုင်းရသားတာရှိလို့လဲ။သူတို့ကနေကျွန်တော်တို့ကအရင်စားတိုက်လို့သူ့ဆုံးဖြည့်ရှင်းမှုကောင်းတယ်။သူတို့ကလက်မခံဘူး။နှစ်ဖက်တပ်ဖွဲ့တွေရှိ
ီနောက်ပိုင်းမှာဘာမှပြန်မပြောလာဘူးသူတို့ဘက်ကနေ၅ဦးကော်မတီဖွဲ့ထားတယ်လို့ကြားတယ်ဒါပေမဲ့ဒီကနေ့အထိတော့သွေးဆုံဆွေးနွေးဖို့ဘာမှမကြားရတော့ဘူ
းအခုလိုထင်နေရင်လည်းဖြစ်ပွားနေတဲ့စီရေးပြည်နာပြည်လေဖို့ပယ်လို့ဖြည့်ရှင်းဖို့အမြင်ရှိပါတယ်ခင်ဗျာ
ရောဘာမှအုပ်ကနေအကျေခေပါလေမမအာဟောက်ပင်ပလောင်ဟောက်ကရံပင်ကြောက်ဖာနမ
နေမီညင်းပွားမှုကိစ္စကစည်ရင်းနည်းနဲ့ဖြည့်ရှင်းမှာလားတွေးဆုံဖြည့်ရှင်းမှာလားတွေးဆုံဖြည့်ရှင်းမယ်ဆိုရင်ကျွန်တော်တို့လက်ခံတယ်သူတို့ကပလောင်နန့်ဆန့်မှာစော်ဘွားနဲ့အုပ်ချုပ်လာတဲ့သမိုင်းတွေရှိတယ်ကျွန်တော်တို့လက်ခံတယ်ပြဿနာကိုဘယ်လိုလက်သွဲဖြည့်ရှင်းမယ်ဆိုတာတွေးဆုံလက်သွဲဖော်ဆောင်တာဟာအကောင်းဆုံးပါပဲ
ဟုတ်ကဲ့ TNL ဘက်ကပြောတဲ့တတ်ဆုပ်ဖို့ကိစ္စကတော့ RCSSSA အနေနဲ့ဘယ်လိုပြောကြလို့ပါတယ်ခင်ဗျအ
ဟောက်ထွားနေနဲ့ဟုတ်မယ်ကပ်ဆောင်လည်းမထွက်လာနဲ့ကာဇိုဟုတ်ပဲ
မရှိသေးပါဘူးအရင်ကအဲ့ဒီဒေတာမှာတိုင်အားက200လောက်ပဲရှိတယ်အခု2500ကျော်ရှိသွားပြီတင်အားတွေကိုပြန်နှုတ်ဖို့တဲ့အချက်ကျွန်တော်တို့ကိုဘာကြောင့်ခြုံကိုတိုက်ခတ်ရလဲနှစ်ချက်ကဖန်စီထားတဲ့ဒေတာခံ23ဦးမှာ10ဦးပြန်လှုပ်ပေးတယ်ဂျန်လိုက်လူတွေပဲရောက်နေလဲဆိုတာဖြေရှင်းပြီးရင်အကုန်ပြန်နှုတ်မယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ဟာမြန်မာအစိုးရနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မေပြင်းတန်ကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မကားရန်စစ်ပြေဒုက္ခသည်စခန်းကနေအိမ်နေရ50ကျော်အပါအဝင်စာတင်ကြောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
ထိုင်းနယ်ဇာတိသားကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လှန့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်ရှင်အခုညပိုင်းစီစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်
IS အစွန်ရောက်ဖို့ကိုချင်မိုးရွေးနဲ့ပြည်ပခပြည်နေတဲ့ရှေ့လေပိုင်းဒေသတည်ငြိမ်ရေးကြိုးပမ်းမှုတွေမှာအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့နိုင်ငံတွေကြားတင်ကြီးညိုထက်ဆက်ရှိနေပါတယ်လို့သမရဘရာကိုဘာမကပြောလိုက်ပါတယ်။ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC ဖွဲ့ဝင်လူပေါ်ကံပက်တွေနဲ့ဒေသတွင်းမဟာမိတ်နိုင်ငံတွေပေါ်ရန်လုံမှုတွေကိုဓာစီဖို့နဲ့ရင်ဆိုင်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာရှိနေတယ်ဆိုတာကိုဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာသမရဘာမကထပ်ပြောပါတယ်။စီရီးယားနိုင်ငံကနိုင်ငံတွင်းပိတ်ဆို့ခံထားရတဲ့ဒေသတွေကနေလူပေါင်း900ကိုကုလသမဂ္ဂနဲ့ Syria Arab လာဂျာနီအဖွဲ့တို့ကကဲထုတ်လိုက်ပါတယ်။အခုကဲထုတ်လိုက်သူတွေထဲမှာမကြမ်းမာသူတွေ၊ဒဏ်ရာသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေပါပါတယ်။လေဘနွန်နိုင်ငံနဲ့နယ်စပ်တာ Syria နောက်တောင်ပိုင်းကမာရာယာနဲ့ဇာဘာဒါနီတို့အပြင်တူရကီနိုင်ငံနဲ့နယ်စပ်တာ Idlib ပြည်နယ် Elfuwa နဲ့ Kifra ယာဒေသတွေကနေအဲ့ဒီလူတွေကိုဗိုလ်ထုနေကကဲထုတ်တာပါ။မာရာယာနဲ့ဇာဘာဒါနီဒေသတွေကိုအစိုးရလူထုတဲ့တပ်ဖွဲ့တွေကပိတ်ဆို့ထားပြီး Elfuwa နဲ့ Kifra ယာဒေသတွေကိုတော့တပုံတပ်ဖွဲ့တွေကပိတ်ဆို့ထားတာပါ။စီးရီးယားမှာတိုက်ခိုက်တာတွေရထားတာကြောင့်နိုင်ငံတော်ပိတ်ဆို့ခံထားရတဲ့ဒေသတွေမှာနေထိုင်နေကြရတဲ့ဒိန်းနဲ့ချီတဲ့စီးရီးယားနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂနဲ့အကူအညီရေးအဖွဲ့တွေကပေးနိုင်ခဲ့ပါတယ်။ဂျပန်နိုင်ငံမီဆူဘီရှိကားကုမ္ပဏီကစီစားတတရာကိုပြတဲ့ချက်လက်တွေကိုကားစီးရေ6,200ကျော်မှာလင်းလင်းထည့်သွင်းထားတယ်လို့ဝန်ခံပြီးတဲ့နောက်စုံစမ်းစစ်ဆေးအရာရှိတွေနာဂိုယာမှာရှိတဲ့မီဆူဘီရှိစက်ရုံကိုဒီကနေ့သွားရောက်စစ်ဆေးပါတယ်။ဒီနေ့အပြင်ပြည်ထောင်နိုင်ငံဒုတိယမြောက်အဲလစ်ဘက်ပြည်မာကြီးရဲ့တက်တော်90နှစ်ပြည့်မွေးနေ့ပါပြည်မာကြီးအတွက်အမှတ်တရမွေးနေ့ကိမ့်မှုကိုဖော်ပြသူကတော့ Great British Bake Off ဆိုတဲ့ပြည်ထောင်နိုင်ငံမှာလူကြိုက်များတဲ့ရုပ်တံလင်းမုတ်ဖို့ပြပွဲအစီအစဉ်မှာမကြာသေးခင်ကအနိုင်ရထားသူနာဒီယာဟိုစိန်ဖြစ်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.